Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VO American တန်ရက်2019ခုနှစ်ဖေဖော်ဝါရီလ26ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 1925 32အပြင် VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ထေတီဆိုဝဲတက်ဖို့အတွက်အမေရိကန်တမရနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဦးတို့ဟာဗီယက်နမ်နိုင်ငံကိုရောက်သွားကြပါပြီပါကစ္စတန်တွင်းမှာရှိတဲ့အစ္စလာမစ်စစ်တွေ့ကြွတွေစခန်းတွေကိုလေကြောင်းကတက်ခတ်ခဲ့ကြောင်းအိန္ဒိယကပြောပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရတော့မယ်လို့တမရထွန်းကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မအိတ်တန့်စင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဘူးသီးတောင်မြို့နယ်စစ်စင်ရေးကုတ်ကဲမှုစစ်ဌာနချုပ်ဝန်ထမ်းမှာပုံပေါက်ကွဲလို့ဗိုလ်မှူးကတော်တဦးသေဆုံးခဲ့ပါတယ်။ဒါနဲ့ပတ်သက်လို
့သွားကဆန်ကမနေ့ပိုင်းကတော့ရာရှိတယောက်အိမ်မှာပုံကွဲတယ်ပေါ့။ပုံကွဲတယ်အဓိကတော့အဲ့ဒီရာရှိကပြီးပြီးတော့မှအိမ်နောက်ကျကြနေပြီးတော့ကနေမှ
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရရဲ့ VOA ကိုပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါ။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေက8000လောက်ကိုပြန်လက်ခံဖို့အစဉ်အသင့်ဖြစ်နေပြီဆိုတဲ့အကြောင်းမြန်မာအစိုးရဘက်ကပြောပါတယ်။ရခိုင်ပြည်နယ်အခြေစိုက်မြကျင်းနာချာနယ်သတင်းတောက်နှစ်ယောက်ကိုတတ်တူတူပေါ်ရေးကုမ္ပဏီတစ်ခုကဖမ်းဆီးနှိပ်စက်ခဲ့တဲ့အပေါ်မှာဥပဒေနဲ့အညီဖြေရှင်းမယ်လို့ချာနယ်ဘက်ကပြောပါတယ်။နိုင်ငံတကာသတင်းလွှာမှာတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့မှာတွေ့ကြမယ်ပေါ်တောင်ကိုရီးယားဘက်ကမျှော်လင့်ချက်တွေအကြောင်းကိုနှာစင်ကြရမှာပါရှင်။အခုအရင်ဆုံးတော့အင်ကာနီညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျင်ဦးနဲ့ထိပ်သီးဆွေးနွေးကျင်းပဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗီယက်နမ်နိုင်ငံကိုဒီကနေ့ဒေသဆန်တော်ချင်းညပိုင်းမှာရောက်သွားပြီဖြစ်ပါတယ်။သူကမကြတဲ့ခင်အချိန်ပိုင်းအတွင်းကပဲရောက်သွားတာဖြစ်ပါတယ်။ကောင်ဆောင်ဦးဟာဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာမနေ့ပြန်ပို့ထိုးနေမှာတွေ့ဆုံပြီးကိုရီးယားကျွမ်းကျွမ်းမှာနျူကလ িয়ার ကိမဲ့ရေးကိစ္စအပါအဝင်အကြောင်းအရာတော်များများကိုတွေ့ဆုံကြမှာပါ။မြောက်ကိုရီးယားကောင်ဆောင်ကတော့ယထာနဲ့သုံးရကြခင်းနေခဲ့ပြီးတဲ့နောက်အင်္ဂါနေ့အစောပိုင်းကဗီယက်နမ်နိုင်ငံကိုရောက်သွားပြီဖြစ်ပြီးဟနွိုင်းမှာရှိတဲ့မယ်လီယာဟိုတယ်မှာထိပ်သီးဆွေးနွေးကလာအတွင်းတဲခုံမှာဖြစ်ပါတယ်။တရောက်လာတဲ့အချိန်ဒေသခံပြည်သူတွေကကြိုဆိုကြတဲ့အတွက်သူ့အနေနဲ့ပျော်နေပုံရပြီးပြုံးရှင်တဲ့မျက်နှာထားနဲ့ပြည်သက်ကိုကြိုဆိုခဲ့ပါတယ်။သူဟာပြည်ထားနဲ့တရုတ်နိုင်ငံကိုဖြတ်ပြီးတော့ဗီယက်နမ်နိုင်ငံကိုရောက်လာတာဖြစ်ပါတယ်။သူ့ကိုကြိုဆိုကြတဲ့သူတွေနဲ့ပြည်နေတဲ့ဟနွိုင်းမြို့ရဲ့မြင်ကွင်းဟာတမူထူးခြားနေတယ်လို့ဆိုပါတယ်။ဒါပေမဲ့ပိုပြီးအရေးကြီးတာကတော့သူ့အနေနဲ့ထိပ်သီးဆွေးနွေးကျင်းပမယ့်နေ့ရက်အတွင်းဘာတွေပြောမလဲဆိုတဲ့ကိစ္စပဲဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားအရာရှိတွေကတော့ကင်ဂျွန်အုအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းမဲ့ထူးခြားတဲ့ခြေလှမ်းကိုလမ်းလိုက်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်လောက်တုန်းကအိန္ဒိယနိုင်ငံကက်ရှမီးယားဒေသအတွင်းစစ်သားအယောက်40တည်ဆည်ခဲ့တဲ့အထေခံကားပုံဖောက်ကွဲမှုမှာသူတို့လက်ချက်ဖြစ်တယ်လို့ကြီးညာခဲ့တဲ့အစ္စလာမစ်စစ်သွေးကြွအဖွဲ့ Jaish e Mohammed ရဲ့ပါကစ္စတန်နိုင်ငံတွင်းကစခန်းကိုဒီကနေ့အာရုံမတက်ခင်မှာပဲအိန္ဒိယကလေကြောင်းကနေဘုံးကျဲခဲ့တဲ့ကြောင့်အိန္ဒိယကပြောဆိုလိုက်ပါတယ်ဒီလေကြောင်းတိုက်ခိုက်မှုကြောင့်စစ်သွေးကြွတဲ့အများအပြားသေဆုံးမယ်လို့အိန္ဒိယကပြောဆိုထားပြီးတော့ဒီတိုက်ခိုက်မှုကြောင့်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားစီးရေးဆက်ဆံရေးပိုတင်းမာလာပါလိမ့်မယ်အိန္ဒိယနိုင်ငံတွင်းမှာစီစဉ်ထားတဲ့ Jaish e Mohammed အဖွဲ့ကနောက်တစ်ခါအသေးခံပုံခွဲတိုက်ခိုက်ဖို့စီစဉ်ထားတဲ့ဆိုတဲ့သတင်းထောက်လှမ်းရရှိထားတဲ့အကြောင်းအိန္ဒိယနိုင်ငံသားရဲ့ဝန်ကြီး Vijay Gokhale ကကြေညာချက်ထုတ်ပြန်ပြောဆိုသွားပါတယ်ဘလာကော့မြို့မှာရှိတဲ့ Jaish e Mohammed အဖွဲ့ရဲ့ပါကစ္စတန်နိုင်ငံတွင်းကအကြီးဆုံးလေ့ကျင့်စခန်းကိုအိန္ဒိယကတိုက်ခိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ်။အသေးခံတိုက်ခိုက်ဖို့လေ့ကျင့်ပေးထားတဲ့အကြံဖက်သမားတွေလေ့ကျင့်ပေးတဲ့သူတွေအကြီးတဲ့အရာရှိတွေနဲ့ဂျီဟတ်အဖွဲ့ဝင်တွေအများအပြားကိုဒီတိုက်ခိုက်မှုအတွင်းနှိမ်နင်းနိုင်ခဲ့တဲ့အကြောင်းကိုလည်းသူကပြောပါတယ်။အရဲသားတွေတည်ဆုံးမဲ့အရေးကိုရှောင်ရှားဖို့အိန္ဒိယကကြိုးစားထားတဲ့အကြောင်းလည်းသူကပြောပါတယ်။ဒီစခန်းကတောထူပြီးတော့လူသူဝေးတဲ့တောင်ထိပ်မှာရှိတဲ့အကြောင်းကိုလည်းပြောဆိုထားပါတယ်။
တမ်ပီတောင်ပိုင်းမက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးအတွက်အမျိုးသားအရေးပေါ်အခြေအနေကြေညာထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းနိုင်မယ့်ဥပဒေကြောင်းကိုအောက်လွှတ်တော်ကဒီကနေ့အင်္ဂါနေ့မှာပဲမဲခွဲအတည်ပြုဖို့ရှိနေပါတယ်။ဖေဖော်ဝါရီ15ရက်နေ့ကသမ္မတထရမ့်အဲ့ဒီအရေးပေါ်ကြေညာချက်ဟာအစိုးရဘဏ္ဍာငွေကိုဘယ်လိုသုံးစွဲရမယ်ဆိုတဲ့ဥပဒေပြုရေးအဖွဲ့ဖြစ်တဲ့လွတ်တော်နဲ့အုပ်ချုပ်ရေးအဖွဲ့ဖြစ်တဲ့အစိုးရအဖွဲ့အကြားဖွဲ့စည်းပုံပါအာဏာခွဲဝေသုံးစွဲဆိုင်ရာကန့်သတ်ချက်တွေကိုချိုးဖောက်ရာရောက်တဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့အောက်လွှတ်တော်ကဒီမိုကရက်အမတ်တွေကဥပဒေကြောင်းကိုတင်သွင်းခဲ့ကြတာပါ။အလို့တော်မှာဒီမိုကရက်တီကအမှတ်နေရအများစုအနိုင်ရထားတာကြောင့်အဲ့ဒီဥပဒေကြောင်းကိုအတည်ပြုနိုင်မှုတေချာတလို့ရှိနေပါတယ်။ထဲလွတ်တော်ကရီပပ်ဘလစ်ကန်အမတ်တချို့ကလည်း ဒီမိုကရက်တိုရဲ့ဥပဒေကြမ်းကိုထောက်ခံမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့သမရလက်မှတ်ထိုးရမယ့်အစီရောက်အောင်အထက်လွှတ်တော်မှာမဲခွဲအတည်ပြုနိုင်တဲ့လုံလောက်တဲ့အမတ်အရေးအတွက်ရမယ်မရဘူးဆိုတာတော့မသေချာသေးပါဘူး။လွှတ်တော်နေရာစလုံးကမဲခွဲအတည်ပြုလိုက်နိုင်ရင်တောင်းအဲ့ဒီအဆိုပြုချက်ကိုသမရကဗီဒီယိုအာဏာသုံးပယ်ချဖို့ရှိနေပြီးသမရရဲ့ဗီဒီယိုကိုပယ်ဖျက်နိုင်တဲ့မဲအလုံလောက်လွှတ်တော်မှာရှိမနေဘူးလို့ခံမှန်းပြောဆိုနေကြပါတယ်။
ဒီကနေ့ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိုယ်ပိုင်ရှေ့နေဟောင်းမိုက်ကယ်ကိုဟန်အတွက်ကွန်ဂရက်လွှတ်တော်ဆိုင်ရာထွက်ဆိုရမယ့်သုံးရက်ထဲကပထမဆုံးရက်ဖြစ်ပြီးတော့သူဟာအထက်လွှတ်တော်ထောင်လိုင်းကော်မတီရှေ့မှောင်မှာမေကွန်းနယ်ကိုဖြည့်ဆွေးရမှာလည်းဖြစ်ပါတယ်။ဒီကနေ့ကြားနာပွဲကတကယ်ပင်ကြားနာပွဲဖြစ်ပြီးတော့ကိုဟန်ကိုဗယ်မင်းကိုမဆိုမေကွန်းရှိတဲ့အကြောင်းကော်မတီဥက္ကဋ္ဌရစ်ချတ်ဘာကပြောဆိုထားပါတယ်။ကြာသပင်နေ့အောက်လွှတ်တော်ရှေ့မှောင်မှာကိုဟန်ကြားနာတဲ့အခါမှာလည်းအလားတူပဲဖြစ်ပါတယ်။သမ္မတထရမ့်2016ရွေးကောက်ပွဲမဲဆယ်စီရေးအဖွဲ့နဲ့ရုရှားတို့ကြားဆက်ဆက်မှုတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုလွှတ်တော်နှစ်ရက်လုံးကကိုဟန်ကိုမေးလိုက်မယ်လို့ပြောလို့ရပါတယ်။အင်ကာနေနေကြတာပင်းနဲ့လွှတ်တော်နှစ်ရက်ရှေ့မှောက်မှာကြားနာပွဲကတကယ်ပဲကြားနာပွဲဖြစ်ပေမဲ့လည်းဗိုလ်တူးနဲ့အောက်လွှတ်တော်စီကန်ထဲသေးကော်မတီရှေ့မှောက်ကြားနာပွဲကိုပြည်သူတွေနားထောင်ခွင့်ရမှာဖြစ်ပါတယ်။ထရမ့်ရဲ့စီးပွားရေးထရမ့်နဲ့လိမ့်ဆက်ဆံခဲ့ဆိုတဲ့အမျိုးသမီးနှစ်ယောက်ကိုငွေပေးနှုတ်ပေးခဲ့တဲ့ကိစ္စအပါအဝင်ထရမ့်ရဲ့ဗန်နာရီနဲ့ဆိုင်တဲ့မေးခွန်းတွေကိုဗိုလ်တူးနဲ့မှာမေးလိုက်မယ်လို့ပြောလို့ရပါတယ်။အရင်ကြားနာပွဲတွင်အတွင်းကွန်ဂရက်လွှတ်တော်ကိုလိမ့်နေမှုအခွန်ရှောင်မှုနဲ့တခြားကိစ္စတွေကြောင့်ကိုဟန်ကိုထောင်ဒဏ်၃နှစ်ချမှတ်ခံထားရတာဖြစ်ပါတယ်ရှင
် VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်အတန်ကအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိုအပြစ်တက်နိုင်ရေးအတွက်နှစ်ဖက်ခေါင်းဆောင်တွေထိပ်သီးဆွေးနွေးပွဲကျင်းပကြမှာဖြစ်တာကြောင့်တရုတ်နဲ့အမေရိကန်ကြားကကုန်သွယ်ရေးဆိုင်ရာတင်မာမှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကိုရှောင်ရှားနေတော့မှာဖြစ်ပါတယ်။ဒါပေမဲ့အခုလရလာမဲ့ကုန်သွယ်ရေးသဘောတူညီချက်ကနေတရုတ်တို့ရဲ့ကောင်းမွန်ဖြတ်စီးပွားရေး policy ကိုရရှိမှာပြောင်းလဲနိုင်မှာမဟုတ်ဘူးလို့အမေရိကန်အရာရှိတွေနဲ့စီးပွားရေးဆိုင်ရာကြွမ်းကျင်သူတွေကပြောကြားလိုက်ပြီးအခုသဘောတူညီချက်ကရေတိုအခက်အခဲကိုပဲဖြေရှင်းနိုင်မယ်လို့ဆိုပါတယ်။တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရလုံနေပြီလို့တင်းနေလာနေကအမေရိကန်ပြည်내အုပ်ချုပ်ရေးမှုတွေနဲ့တွေ့ဆုံတဲ့အခမ်းအနားမှာသမ္မတထရန့်ကပြောပါတယ်တကယ်လို့တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရလာရင်ဒါဟာအကြီးမားဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်မယ်လို့လည်းသမ္မတထရန့်ကပြောပါတယ်အဲ့ဒီမတိုင်ခင်တရုတ်အလိုတော့ကတော့တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေအမတန်တိုးတက်ကောင်းမွန်နေတဲ့အတွက်တရုတ်ကွန်ပီစီတွေပေါ်အခွန်တိုးမြင့်ကောက်ခံမဲ့သူ့အစီအစဉ်ကိုရက်ရွှေ့ဆိုင်မဲ့အကြောင်းသမ္မတထရန့်ကပြောပါတယ်တရုတ်နိုင်ငံကတင်သွင်းလာတဲ့ကွန်ပီစီတွေအပေါ်အမေရိကန်ဒေါ်လာတန်း200နဲ့ညီမျှတဲ့ဆရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိမလာတရနေ့မှာနောက်ဆုံးထားတိုးမြင့်ကောက်ခွက်မဲ့အကြောင်းသမရထွန်းကအစောပိုင်းကပြောထားခဲ့တာပ
ါဗင်နီဇွဲလားနိုင်ငံရဲ့တိုက်ခိုက်ကောင်းဆောင်ဟွမ်ဂွာဒိုရဲ့အသက်အန္တရာယ်ထိခိုက်နေတဲ့ရန်ရှိတဲ့အကြောင်းလီမာအုပ်စုလို့ခေါ်တဲ့လက်တီအမေရိက14နိုင်ငံဖွဲ့ကတင်းနာနေတယ်ကပြောဆိုလိုက်ပါတယ်အကယ်၍ဂွာဒိုနဲ့မိသားစုတစ်ခုခုဖြစ်သွားရင်ဒါဟာဗင်နီဇွဲလားသမရနီကိုလတ်စ်မာဒူရိုလက်ချက်ပဲလို့ယူဆမယ့်အကြောင်းလီမာအုပ်စုက10နိုင်ငံကတပ်တမန်တွေကကိုလံဘီယာနိုင်ငံမြို့တော်ဘူဂိုတာမှာတင်းလာနေတယ်ကပြောဆိုလိုက်ပါတယ်အခြေခံဥပဒေပြန်လည်ထူထောင်ရေးဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးအပါအဝင်ဗင်နီဇွဲလားနိုင်ငံ၏ပြည်ပခါကိုငြိမ်းချမ်းတဲ့နည်းနဲ့ဖြည့်ရှင်ဖို့အာဂျင်တီးနား၊ဘရာဇီး၊ကနေဒါ၊ချီလီ၊ကိုလံဘီယာနဲ့ဟွန်ဒူရက်စ်နိုင်ငံတွေအပါအဝင်လက်တင်အမေရိကနိုင်ငံ14နိုင်ငံပါဝင်တဲ့လီမာအုပ်စုကပူးပေါင်းဆောင်ရွက်လိုပါတယ်။ဂွိုင်ဒိုနဲ့ဇနီးမိသားစုသူတို့အကြမ်းဖက်မှုတစုံတရာကြုံရင်တရားရေးနဲ့နိုင်ငံရေးလှုပ်ရှားလှုပ်ရှင်တွေအရာဖြည့်ရှင်းသွားမယ့်အကြောင်းကိုလည်းကိုလံဘီယာနိုင်ငံသားရေးဝန်ကြီးကာလော့စ်ဟုံးထရူဂျီလိုကပြောပါတယ်။ဗင်နီဇွဲလားယာယီသမ္မတဂွိုင်ဒိုကိုဗင်နီဇွဲလားခေါင်းဆောင်အဖြစ်အမေရိကန်အပါအဝင်နိုင်ငံ50ကျော်ကသတ်မှတ်ထားကြပါတယ်။ဗင်နီဇွဲလားနိုင်ငံတွေကိုနိုင်ငံတကာထောက်ပံ့တွေဝင်ခွင့်ညှင်းဆိုခဲ့တဲ့မဒူရိုအပေါ်မှာပြည်ပဆိုင်ရာရာဇဝတ်မှုခုံရုံး ICC ကအရေးယူဖို့လီမာအုပ်စုဝင်တွေကလိုလားကြပါတယ်။
ကမ္ဘာအင်အားကြီး6နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်ရရှိရေးဥဆောင်ကြိုပမ်းခဲ့သူအီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖာရာထူးကနှုတ်ထွက်မဲ့ကြောင်းတင်းနယ်လာနေကရုတ်တရက်ကြေညာလိုက်ပြီးသူ့အနေနဲ့လုပ်ငန်းတာဝန်တွေကိုဆက်လက်မထမ်းဆောင်နိုင်တော့တဲ့အတွက်ဝန်ထမ်းကြောင်းပြောကြားလိုက်ပါတယ်သူတာဝန်ထမ်းဆောင်ခဲ့တဲ့9နှစ်ခွဲကျော်ကာလအတွင်းတတိပြောင်ပြောင်းလာတဲ့အီရန်အာဏာပိုင်တွေနဲ့ပြည်သူလူထုရဲ့သဘောထားကြီးမားမှုတွေအတွက်ကျေးဇူးတင်ကြောင်းသူတာဝန်ထမ်းဆောင်စဉ်ကာလအတွင်းလိုအပ်ချက်တွေမလုပ်ဆောင်နိုင်ခဲ့တာတွေရှိခဲ့တဲ့အတွက်အနုညွတ်တောင်းပန်ကြောင်းဝန်ကြီးဇာရီဖ်က Instagram လူမှုကွန်ရက်ကတစဉ်ရေးသားခဲ့ပါတယ်။အီရန်ပြည်သူတွေအနေနဲ့ပျော်ရွှင်ပြီးတန်ဖိုးရှိတဲ့ပြည်သူတွေဖြစ်စေဖို့အတွက်ဆုတောင်းကြောင်းလည်းသူကပြောပါတယ်။သ သူအနေနဲ့ဘာကြောင့်ယာရုကအခုလို့နှုတ်တွက်တယ်ဆိုတာကိုဝန်ကြီးဇာရီဖ်ကထုတ်ဖော်ပြောဆိုခြင်းမရှိသလိုအီရန်သမ္မတဟာဆန်ရူဟာနီကလည်းတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူးဝန်ကြီးဇာရီဖ်ယာရုကနှုတ်ထွက်မှုပြောထားတဲ့အတိုင်းအတီးဟုတ်မဟုတ်ဆိုတာကိုစောင့်ကြည့်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကလည်း Twitter လူမှုကွန်ရက်ကတစင်ပြောကြားခဲ့ပါတယ်
ကလင်းငယ်ရေပေါ်မှာလိမ့်မိုင်းဆရာစော်ကမှုကြောင့်အပြစ်ပေးခံရတဲ့နေရာမှာအော်စတြေးလျကာဒီနယ်ရဲ့ဟန်အမတ်ဂျော့ချ်ဘဲလ်ကကက်သလစ်ခရစ်ယာန်ဖျားကြောင့်ရဲ့ယာဒူးကြီးဆုံးပြစ်ပေးခံရသူဖြစ်လာပါတယ်။အသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဂျော့ချ်ဘဲလ်ကိုမဲလ်ဘုန်းမြို့ဂျူလီကြီးတွေကအင်္ဂါနေ့မှာအပြစ်ရှိတဲ့အကြောင်းကြေညာလိုက်ပါတယ်။မဲလ်ဘုန်းသာသနာအဖွဲ့မှဂိုင်းကျုပ်ဆရာတော်အဖြစ်ဆောင်ရွက်စဉ်1996ခုနှစ်တုန်းကတင်းငွေနေနဲ့ဖျားကြောင့်ဆူတောင်းပွဲအပြီးတနေ့မှာတော့စိန့်ပက်ထရစ်ကက်သီဒရယ်ဖျားကြောင့်ကအခန်းငယ်တစ်ခုမှာတံမြိုင်တချင်းဆိုတဲ့အဖွဲ့တွေကဆေကျော်သက်အရွယ်ယောက်ျားလေးနှစ်ယောက်ကိုဂျော့ချ်ဘဲလ်ကလိမ်မိုင်းဆရာစော်ကားခဲ့တယ်ဆိုတဲ့ဆွဆွဲချက်၅ချက်နဲ့အပြစ်ရှိကြောင်းကြေညာလိုက်တာဖြစ်ပါတယ်။အပြစ်ရှိကြောင်းသတ်မှတ်ထားတဲ့ဆုံးဖြတ်ချက်ကိုဒီဇင်ဘာလကလေးကဂျူရီလူကြီးတွေကဆုံးဖြတ်ထားပြီးဖြစ်ပေမဲ့သတင်းမီဒီယာတွေပေါ်မှာသတင်းပေါက်ကြားမှာဆွေးနွေးတဲ့အတွက်အခုချိန်မှာတည်ဝင်ကြေညာလိုက်တာပါ။အာမခံနဲ့လွတ်ပေးထားတဲ့ဖဲလ်ဟာပေါ်တူနီမှာတော့တရားရုံးကိုပြန်လာပြီးတော့ပြည်တယ်မချခင်ကြားနိုင်အောင်မှာဖြစ်ပါတယ်။သူဟာနှစ်90ထောင်ဒဏ်ချမှတ်ခံရမယ့်အရေးကိုရင်ဆိုင်နေရတာဖြစ်ပါတယ်။
အမေရိကန်နဲ့တာလီဘန်အဖွဲ့တွေကာတာနိုင်ငံဒိုဟာမြို့မှာလက်ရှိကျင်းပနေတဲ့ဆွေးနွေးမှုတွေဟာတခြားဆွေးနွေးမှုတွေနဲ့ပိုပြီးရေးကြည့်နိုင်တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်အမျိုးသားညီညွတ်ရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆာလမီခါလီလ်ဇတ်ကတော့တာလီဘန်တို့ရဲ့စစ်ဆန်ညီနိုင်ရေးအဖွဲ့ဟာအရင်ကတည်းကပိုလုတ်ပိုင်ခွင့်ရှိတာကိုကြည်ကျင်းအပြင်ဒီဆွေးနွေးပွဲဟာပိုပြီးထူးခြားတယ်လို့ယူဆကြကြောင်းပြောပါတယ်။တာလီဘန်ပြောရေးဆိုခွင့်ရှိသူဆူဟေးရှာဟင်းကလည်းလက်ရှိဆွေးနွေးမှုတွေကနေရှင်းလင်းပြသပြီးအကျိုးရှိတဲ့ရလဒ်တွေထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်း VOA ကိုပြောပါတယ်။ဆွေးနွေးမှုတွေရဲ့အခြေခံအကြောင်းရင်းဟာ18နှစ်ကြာလာပြီဖြစ်တဲ့အာဖဂန်ပြည်ပခအဆုံးသတ်ရေးဖြစ်ပြီးအဲ့ဒီထက်ကမှအရေးပါတဲ့နှစ်ချက်ကတော့အာဖဂန်မှာရှိနေတဲ့နိုင်ငံခြားတပ်ဖွဲ့တွေရုပ်သိမ်းရေးနဲ့အာဖဂန်မျိုးကိုအုံချပြီးအမေရိကန်နဲ့မဟာမိတ်တွေကိုတိုက်ခတ်ခွင့်မပြုရေးတို့ပါဝင်ပါတယ်ခင်ဗျာ။
ငင်္ဂနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်လိုက်တဲ့မအီတန်စင်တို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံကြမယ့်အကြောင်းကိုပြောပြပေးသွားမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်တို့ဖေဖော်ဝါရီလ29ရက်ဗုဒ္ဓဟူးနေ့မှာဒုတိယအကြိမ်ထိပ်သီးအစည်းအဝေးအဖြစ်တွေ့ဆုံကြတော့မှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာလုပ်မဲ့အဲ့ဒီထိပ်သီးအစည်းအဝေးပွဲအပေါ်မှာတောင်ကိုရီးယားနိုင်ငံဆိုမျိုးတော်သူမျိုးတော်သားတွေကြားဘလို့မျှော်လင့်ချက်တွေရှိနေကြပါသလဲ။ VOA သတင်းတောက် Steve Miller ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။အမေရိကန်မြောက်ကိုရီးယားဒုတိယထိပ်သီးအစည်းအဝေးအတွက်ဟနွိုင်းမြို့တော်မှာပြင်ဆင်နေကြပါပြီ။ Trump နဲ့ Kim တို့ဗုဒ္ဓဟူးညနေပိုင်းမှာစပြီးဆွေးနွေးကြတဲ့အခါကိုရီးယားကျွမ်းဆွေမှာနျူကလ িয়ার ကင်းရှင်းရေးပြီးခဲ့တဲ့နှစ်ဇွန်လကစင်ကာပူထိပ်သီးအစည်းအဝေးမှာရခဲ့တဲ့သဘောတူညီချက်ကိုဘယ်လိုရှေ့ဆက်ဖော်ဆောင်ကြမလဲဆိုတာဆွေးနွေးကြဖို့ရှိပါတယ်။ဒီအစည်းအဝေးပေါ်သူအကောင်းမြင်ထားတယ်ဆိုတာပြီးခဲ့တဲ့သတင်းပတ်ကအင်ဖြူတော်မှာသမ္မတထရမ့်ကပြောထားပါတယ်
။ Exciting, it's going to be the second summit. I think a lot can come from it. At least I hope so. The denuclearization.
နောက်သတင်းပတ်ကတော့တိတ်ကိုစိတ်လို့ရှားစရာကောင်းမယ်လို့ထင်ပါတယ်။ဒါကဒုတိယမြောက်ထိပ်သီးအစည်းအဝေးပါ။ဒီကနေအများကြီးရလာနိုင်တယ်လို့ကျွန်တော်ထင်ပါတယ်အစိုးမှနျူကလ িয়ার ကင်းရှင်းရေးဖြစ်လာမယ်လို့ကျွန်တော်အနှိမ်ဆုံးမျှော်လင့်ထားပါတယ်ဆိုပြီးသမ္မတထရမ့်ကပြောထားတာပါထိပ်သီးအစည်းအဝေးရလဒ်ဟာကိုရီးယားကျွန်းဆွယ်ကဘဝတွေပေါ်တိုက်ရိုက်တက်ရောက်လာမှာမို့ဆိုးမျိုးတော်ဒေသခံတွေကြားပြောစရာတွေကအများအပြားရှိနေပါတယ်ဆိုးမှာနှစ်ပေါင်းများစွာနေထိုင်လာသူကိုရီးယားနယ်ဘွားအမေရိကန်နိုင်ငံသားဝီလျံချူကတော့ဟနွိုင်းထိပ်သီးအစည်းအဝေးကနေဘာတွေထွက်လာမယ်ဆိုတာမသေချာပေမဲ့ရေပုံရအားဖြင့်အကောင်းမြင်သဘောထားရှိပါတယ်
I don't think that it has to be nuclear
tension ရဖြစ်မယ်လို့ကျွန်တော်မထင်ပါဘူးဒါပေမဲ့ကုလသမဂ္ဂနဲ့ American Congress ကချထားတဲ့တံခါးရည်ရွယ်မှုတွေရော့သွားစေဖို့တခုခုတော့သူပေးရပါလိမ့်မယ်ဆိုတော့သူတခုခုလုပ်ရမှာပါသူဘယ်တော့မှလိုက်လျောမှာမဟုတ်ဘူးလို့တချို့ကထင်ကြတယ်ကျွန်တော်ထင်တာတော့သူအများကြီးရလာနိုင်တဲ့ကိစ္စမှာ nuclear အစီအစဉ်ကိုဘာကြောင့်ဆက်လုပ်နေမှာလဲလို့ William Cho ကမေးခွန်းထုတ်ပါတယ်ထိပ်သီးအစည်းအဝေးကိုဆန္ဒပြကန့်ကွက်နေတဲ့နေရာမှာတော့ Freedom Union ရဲ့ပြောခွင့်ရ Kim Sang-jin ကတောင်ကိုရီးယားပေါ်မြောက်ကိုရီးယားရဲ့အရင်ကရန်လိုတဲ့လူရက်တွေကိုအပြင်းထန်ဝေဖန်ပြီးနှစ်ပေါင်း80အတွင်းမြောက်ကိုရီးယားမှာအပြောင်းအလဲမရှိခဲ့တဲ့လောက်ပဲလို့ယုံကြည်ကြောင်းပြောပါတယ်
။북한의완전한비핵화가돼야된다고생각합니다그래서북한의
မြောက်ကိုရီးယားမှာလုံးဝနျူကလ িয়ার ကင်းရှင်းရေးလုပ်ဖို့လိုတယ်လို့ကျွန်တော်မြင်တယ်။နျူကလ িয়ার လက်နက်တွေထိပ်ဖူးတွေပစ်စင်တွေပညာရှင်တွေအားလုံးကိုဖွင့်ချပေးရမယ်။ပြီးတော့ကင်းရှင်းရေးလှုပ်ဆောင်ချက်တွေကိုအပြစ်တက်ရမယ်။ အပေးအယူလို့နှိမ့်နိုင်တဲ့အစားမူကိုကင်ထားဖို့လိုတယ်လို့ကင်ဆန်းချင်းကပြောပါတယ်။မြို့ကန်နောက်တူဖြစ်တဲ့ကင်အွန်ဆုကတော့ဆွေးနွေးတာကကောင်းပေမဲ့နျူကလ িয়ার ကင်းရှင်းရေးနဲ့ပေါင်းစည်းရေးပေါ်တိတ်ကြီးမျှော်လင့်မထားဘူးလို့ VOA ကပြောပါတယ်။
我们开始在重庆那边拆迁了，重庆给他那个二三万亩的。
ထိပ်တည်းအစည်းအဝေးမှာခေါင်းဆောင်တို့ဦးတွေ့တယ်ဆိုတာကတိတ်ကြီးအရေးမပါလှပါဘူး။ဒါပေမဲ့မြောက်ကိုရီးယားရောတောင်ကိုရီးယားပါအဆင်သင့်မဖြစ်သေးတာကြောင့်တခုခုကိုမျှော်လင့်ဖို့တိတ်စောပါသေးတယ်။ဆိုလိုတာကလက်ရှိမှာတောင်နှင်းမြောက်နိုင်ငံအကြားတစ်ဖက်နဲ့တစ်ဖက်တန်တရားတွေရှိနေစေပါလို့ဆိုမျိုးတော်သူကင်အွန်ဆုကပြောတာပါ။ဘလို့ပဲဖြစ်ဖြစ်2018ခုနှစ်ဇွန်လကစင်ကာပူမှာပထမဆုံးအကြိမ်တမိုင်းဝင်တွေ့ခဲ့ကြပြီးတဲ့နောက်အခုတစ်ကြိမ်နှစ်ရက်ကြာတွေ့ဆုံပွဲကနေဘယ်လိုရလဒ်တွေထွက်လာမယ်ဆိုတာကိုတစ်ကဘာလုံးကစောင့်ကြည့်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံကြမယ့်အကြောင်းခုကြော်ကြော်သိမ်းပြောပြသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နာဆင်ကြရပါမယ်။ရခိုင်ပြည်နယ်တွင်းမှာစစ်ရေးတင်းမာနေစေဖြစ်နေတဲ့အချိန်မှာပဲဒီကနေ့ဘူးသီးတောင်မြို့နယ်စစ်စင်ရေးကုကဲမှုစစ်ဌာနချုပ်စကခ15တပ်တွင်းမှာဘုံပေါက်ကွဲခဲ့ပြီးဘုံမှုတအုပ်ရဲ့ဇနီးထိခိုက်သေဆုံးသွားပါတယ်။တစ်ချိန်တည်းမှာပဲ19တောင်ကျေးရွာအုပ်စုဘက်မှလည်းတပ်မတော်နဲ့ရခိုင်တပ်လက်နက်ကိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မနေ့ဗူဒီတောင်မြို့စစ်စင်ရေးကုကဲမှုစစ်ဌာနချုပ်စကခ15တပ်တွင်ဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတပ်မတော်ရရှိစနစ်တဲ့တူတိုက်စုံမှုဖြစ်ပွားခဲ့ပါတယ်။စကခ15တပ်တွင်ဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွဲဘက်တွင်မူဘုံမှုချုပ်စော်မင်းထွန်းကိုဆက်တွယ်မေးမြန်းရမှာအခုလိုပြောပါတယ်။
ကစငါမနေ့ပိုင်းတော့ရာရှိတယောက်အိမ်မှာပုံခွဲတယ်ပေါ့ပုံခွဲတယ်အဓိကတော့အဲ့ဒီရာရှိကဒီပြီးတော့မှအိမ်နောက်ကျပြပြနေပြီးတော့ကနေမှအိမ်နောက်ပေါင်းပစ္စည်းတွေကြောင်းလာတယ်အရကားနဲ့ပဲကြောင်းလာတယ်အဲသူတို့ကတော့အိုက်ကားနဲ့တော့ပါမလို့အိုက်ကားကဒီပြီးတော့မရောက်ခင်ပါကျောက်တန်းကြီးရကျော်ကျော်လေးမှအိုက်ကားအရဝင်တဲ့ဆိုင်ကျဲနဲ့လူမျိုးကလိုက်ထားတယ်အိုက်ကားကိုခေါ်သွားတယ်အရဝင်တဲ့6ယောက်ကလက်နဲ့တင်နေတာအိုက်ကားကိုဖြားတယ်ဖြစ်တယ်အဲ့ဒီမှာပဲအိုင်းတင်ပေးလိုက်တယ်လို့ပဲကျွန်တော်ယူဆတယ်အိုက်ကဘာကစငါရောက်ပေါ်တဲ့ဒီနေ့မနေ့မှာပစ္စည်းတွေချတယ်ပစ္စည်းတွေချတဲ့အခါမှာဒီပောက်ကွဲမှုဖြစ်တယ်အင်းထဲမှာပောက်ကွဲမှုဖြစ်တယ်ကျွန်တော်တို့ပုံမှုရဲ့အမိကတော့ဆုံးသွားတယ်ပုံမှုကတော့ဘာမှမရှိဘူးသူကတော့ရုံသွားတယ်နေရပေါ့
အင်းထောင်ပြောင်းပစ္စည်းတင်လာတဲ့ကားကိုအရာဝတ်လက်နက်ကင်ဖွဲ့ကနေတားဆီးစစ်ဆေးပြီးဘုံဆောင်ထားခဲ့လို့ပောက်ကွဲမှုဖြစ်တာဖြစ်တယ်လို့ဘုံမှုချုပ်စွန်မင်းထွန်းကပြောဆိုခဲ့ပေမဲ့ဘယ်ဖွဲ့ရဲ့လက်ချက်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူးစကခ15တပ်တွင်ဘုံပေါက်ကွဲမှုနဲ့ပတ်သက်လို့ဗုဒ္ဓတော်မြုပ်ခန္ဓုကအခုလိုပြောပါတယ
်ဘုံပေါက်ကွဲတာကြားရတယ်သခင်အတွင်းကကြားတာပေါ့နောက်ကြားတာကတော့ဒီအထီးမှာပဲရှင်းဖြစ်ကြတယ်သူဒီမှာကြားရတယ်လို့ပြောပါတယ်အဒီအမြင့်သမီးတယောက်ဆုံးနေခဏလေးပဲဒီအမြင့်သမီးကတော့ပြောကြတယ်ပေါ့နော်ဒီမှာဆိုတော့အရေးတက်တယ်ရတယ်ဘာမှသိရမှုနော
်ဒီကနေ့မနေ့မှာဗုဒ္ဓတော်မြုပ်နဲ့ဆန်ကူးထောင်ကြေးရအုပ်စုဘက်မှာမြမသမ္မတော်နဲ့ရခိုင်သမ္မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသွန်းအောင်သိန်းကပြောပါတယ်
ကျွန်တော်ကြားရတာပေါ့နော်ဇေကိုတော်ကြည့်ရအောင်စုစင်ပြေပြေပြောနဲ့ဒီခေါင်းတိုက်အဲ့ဒီဘင်းကြီးကြည့်ရဲကြားမှာပေါ့နော်အဲ့ဒီမှာထိတိတိုက်ပွဲဖြစ်တယ်ဆိုတာကိုတည်းရပါတယ်ခင်ဗျတနားကြီးကြော်ကြော်လောက်တောင်မှဖြစ်တယ်ဆိုပြီးမှဒေသခံတွေကပြောပါတယ်ခင်ဗ
ျဇန်ကိုတော်ကြည့်ရတာသူကတော့32ပုံဖျားရှိဘက်မှာလက်နဲ့ကြီးငယ်ပြစ်ခတ်တံတွေကျန်းနေရတယ်လို့ဆိုပါတယ
်32ပုံအရှိတ်တောင်ဘက်မှာလာနာပြီလာနာငယ်တော့ပေါ့လေ
အခုလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်စင်တီပြင်ခေါင်းတိုက်ဥယင်သာရွာ၊စံကူးထောင်ရွာ၊ရှစ်ရှမ်းတောင်ရွာ၊နရုံတောင်ရွာကဒေသခံရွာသားတွေစိုးရင်ကြောက်လန့်နေတယ်လို့သူကဆိုပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်မှပုံမှုချုပ်စော်မင်းထွန်းကမသိရှိသေးဘူးလို့ပြောဆိုခဲ့တယ်လို့ရခိုင်တပ်မတော် AA ဘက်ကဆက်တွယ်ခဲ့ပေမဲ့အဆက်တွယ်မရရှိခဲ့ပါဘူး။2018ခုနှစ်နိုဝင်ဘာလကနေ2019ဖေဖော်ဝါရီလအထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားခဲ့သလိုရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလောင်ဝါမြို့နယ်ဘက်မှာရွာသား9000ကျော်စစ်ပီးသိမ်းရှောင်နေရသလိုစစ်ရေးပဋိပက္ခကြောင့်ဒေသတွင်းလူခွေရေးချုပ်ပေါက်ခံရမှုဖြစ်စဉ်တွေလည်းရှိနေပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းကစစ်ရေးအခြေအနေနဲ့တပ်တွင်းဘုံပေါက်ကွဲမှုတွေကြောင်းနိုင်ကွင်းရင်ပြောပြသွားတာပါတဆက်တည်းရခိုင်ပြည်နယ်အတွင်းဒုက္ခသည်ပြန်လည်လက်ခံရေးဆောင်ရွက်နေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါရှင်ရခိုင်ပြည်နယ်ကမတိမငိမ့်အခြေအနေတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေက8000လောက်ကိုပြန်လည်လက်ခံဖို့အဆင်သင့်ဖြစ်နေပြီဖြစ်တဲ့အကြောင်းမြန်မာအစိုးရကပြောလိုက်ပါတယ်။စီစစ်ထားတဲ့လူစည်းရင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးပို့ထားပြီးအခုချိန်ထိတုံ့ပြန်ချက်မရသေးတဲ့အကြောင်းကိုလည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောပါတယ်။ဒုက္ခသည်တွေနေရပြန်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခကပြောပြပါပါရှင်။
Bangladesh နိုင်ငံ ရောက် နေတဲ့ တိန်းတဲ့ ချီရဲ့ ဒုက္ခ တွေကြီးက 8000 လောက်ကို မြန်မာ တာဝန် ရှိ သူတွေ စီစဉ်ပြီး နောက် ပြန်လည် လက်ခံဖို့ အစဉ်အသင့် ရှိတဲ့ အကြောင်း မြန်မာ နိုင်ငံ ဈာယေး ဝန်ကြီး ဌာန ညွှန်ကြားရေးမှူးချုပ် ဦးစိုးဟန်က ပြောပါတယ် Bangladesh နိုင်ငံ ဘက်က ပေးပို့ထားတဲ့ ဒုက္ခ တွေ စရင် အပေါ် စီစဉ် အတည်ပြုပြီး ပြန်လည် လက်ခံဖို့ လည်း အကြောင်း ကြားထားပြီး ဖြစ်တယ် လို့ ပြောပါတယ်
လူဝင်မှုကြီးကြရေးဝန်ကြီးဌာနတွေကိုစစ်တဲ့အခါမှာတော့ကျွန်တော်တို့ဒီ8032ယောက်မှာကျွန်တော်တို့9000ကျော်ဟာ ကျွန်တော်တို့မြန်မာနိုင်ငံမှာနေထိုင်ခဲ့တာမှန်ကန်တယ်ဆိုပြီးကျွန်တော်တို့အတည်ပြုနိုင်တယ်အဲဒီမှာ2000ကျော်ကတော့ကျွန်တော်တို့ဒီမှာစည်ရင်းမရှိဘူးเนาะတချို့အဲ့ဒီမှာကျွန်တော်သိကြတော့90000ယောက်လောက်ကဒီအကြမ်းဖက်မှုကျူးလွန်နေတယ်မှာပါတယ်ကျွန်တော်တို့အားလုံးကိုကက်တဂရီဖွဲ့ပြီးတော့ကျွန်တော်တို့ပြန်လိုက်ပါတယ်အခုအရင်
6000 ပြည်တည်တယ်ဆိုတော့အခုအရင် 1300 ဆင်းရင်းကိုလည်းကျွန်တော်တို့ဘက်မှာစစ်နေပြီစစ်တာတော့ကျွန်တော်ပထမဆုံးဆိုရှစ်ပြည်တာ600နဲ့300အတိအလဲသူတို့ပေးပြီးတာဘင်္ဂလားဒေ့ရှ်ဘက်ကိုကျွန်တော်တို့ဆိုတော့သူတို့မှာကျွန်တော်တို့ဘက်ကနေပြီးတော့ပြန်လဲလက်ခံဖို့အစဉ်အပြစ်ဖြစ်ပါတယ်လို့ပြောထားတဲ့စီရင်ကကျွန်တော်တို့မှာကျွန်တော်တို့ဘက်ကနေပြီးတော့ပြန်လဲလက်ခံဖို့ဘင်္ဂလားဒေ့ရှ ကုလသမဂ္ဂနဲ့လူခွင့်ရေးဖွဲ့တွေကလည်းဝေဖန်နေကြပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကတော့ဒုက္ခသည်တွေလက်ခံရေးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတာဝန်ရှိသူတွေနဲ့ဆက်သွယ်ဆွေးနွေးနေတဲ့အကြောင်းအခုလိုပြောဆိုသွားတာပါ။န
ိုင်ငံရေးလုံးကိုပေါ်ပြီးတော့ပြောပါတယ်မြို့ကောက်ဖွဲ့တဲ့ PP ဆိုရလည်းဖွဲ့ပြီးပြီးတော့ပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေစဖို့ဆိုပြီးကျွန်တော်တို့ကပြောပါတယ်။အဲဒါပေမဲ့ဟိုကျွန်တော်တို့တော့ဘာမှတော့သူတို့စီက response မရပါဘူး။စတဲ့ရနေရပါတော့ကျွန်တော်လည်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးကိုခေါ်ပြီးတော့ပြောပါတယ်ပြောတာလည်းဒါဒီနိုင်ငံသဘောတူညီချက်တွေနဲ့ကြီးဒါပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေစဖို့ပေါ့နော်စဖို့ရဲ့နောက်အဲ့ဒီအတွက်ကအရေးကြီးတာကကျွန်တော်တို့ joint working group ပေါ့နော်ဒါဒီကိစ္စတွေကိုဆွေးနွေးနေတာဒီ joint working group ကဆွေးနွေးနေတာဖြစ်တော့ joint working group ကိုလည်းကျွန်တော်တို့ခေါ်မယ်ဆိုပြီးပြောလိုက်တယ်ကျွန်တော်တို့တော့ April second week of April မှာလုပ်ပါမယ်ဆိုပြီးတော့သမတ်ကြီးကိုကျွန်တော်ပြောလိုက်ပါတယ်အခုချိန်ကြီးတော့ over response မရသေးဘူးပေါ့နော
်ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေမှာကိုယ်တော်ဆန္ဒနဲ့သာဖြစ်ဖို့လုံခြုံမှုရှိဖို့နဲ့အခြေခံခွင့်ရေးတွေခံစား권ရှိဖို့လိုအပ်ကြောင်းလဲကုလသမဂ္ဂအပါဝင်နိုင်ငံတကာဘက်ကတိုက်တွန်းလျက်ရှိနေတာပါနိုင်ငံသားရေးဝန်ကြီးဌာနအရာရှိဦးစိုးဟန်ကတော့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်လာနိုင်အောင်ပြင်ဆင်ထားပြီးဖြစ်တယ်လို့ဆိုပါတယ်
အဓိကတစ်ပိုင်းရှိရပါတော့။တစ်ကဘင်္ဂလားဒေ့ရှ်ကပြန်ပို့တဲ့အပိုင်း၊နှစ်ကကျွန်တော်တို့ဘက်ကနေပြန်လည်လက်ခံပြီးပြန်လည်နေရခြားသားရေးလုပ်တဲ့အပိုင်းပေါ့နော်။အခုကျွန်တော်တို့ဘက်ကလုံးဝမဲ့အလုပ်တွေမှန်သမျှကျွန်တော်နှစ်နိုင်ငံသဘောတူညီချက်မှပါတဲ့အချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့ကအကုန်လုံးကျွန်တော်တို့လုပ်ထားတယ်။လက်ခံရေးစခန်းတွေဖွင့်ထားတယ်၊ဤလူတွေပြန်လာနေရခြားသားဖို့အင်ယာတွေကျွန်တော်တို့စောက်တယ်။ဆိုတဲ့အခါကျတော့ကျွန်တော်တို့မှာအင်ယာတွေလည်းကျွန်တော်တို့စောက်ထားတာတွေရှိတယ်ဒီလူတွေကိုပြန်လဲပို့လာတဲ့အခါမှာအဲ့ဒီ reception center တွေကနေပြီးတော့သူတို့ကိုနေရာချမှတ်နေရာတွေတည်ယူပို့ဆောင်မှုဘွန်တော့ကားတွေလည်းကျွန်တော်တို့စီစဉ်ပြီးတို့ခဏနေထိုင်တဲ့ကာလမှာစာဝတ်နေရေးပြည်လဲဖို့အတွက်ကျွန်တော်တို့အဲ့ဒီ humanitarian assistance တွေပေးထားဖို့လည်းကျွန်တော်တို့ ready လုပ်ထားတယ်ပေါ့နော်။ဒါကျွန်တော်တို့ဘက်ကလုပ်နေတဲ့အပိုင်းတို့တော့လည်း Bangladesh ဘက်ကပြန်မပို့မချင်းတော့ပေါ့လက်ခုပ်တီးတယ်လို့ပေါ့နော်။နှစ်ဖက်တီးမှပြီးတာသူတို့ဘက်ကပြန်ပို့မှာပဲလေလုံငန်းစဉ်ကဖြစ်မှာပါ
2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိနေတဲ့လုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းနေရမှာအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့တိမ့်နဲ့ချီရဲ့ရိုဟင်ဂျာတွေပြန်လည်လက်ခံနိုင်ဖို့နှောင့်နှေးနေတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကမြန်မာအစိုးရပေါ်ဝေဖန်လျက်ရှိပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းကတိပြုပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR တို့နဲ့ပါဒုက္ခသည်တွေပြန်လည်လက်ခံရေးတီးခြားစီလက်မှတ်ရေးထိုးထားပါတယ်ရှင်
ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်ပြည်စည်းနေတဲ့အခြေအနေကိုမိခပြောပြသွားတာပါ။အခုမြေကြီးနားဘက်ကသတင်းတပုတ်ကိုအလှည့်ပေးပါဦးမယ်ရှင်။ ကချင်ပြည်နယ်ခြေစိုက်မြစ်ကြီးနားချာနယ်ကဖော်ပြခဲ့တဲ့သတင်းနဲ့ပတ်သက်ပြီးသတင်းတောက်နှစ်ယောက်ကိုဒီကနေ့မနေ့ပိုင်းမှာပဲတပ်ထုတူဖော်ရေးကုမ္ပဏီတစ်ခုကဖမ်းဆီးနှိပ်စက်ခဲ့တယ်လို့ဂျာနယ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။သတင်းတောက်တွေပေါ်ကိုတိလက်ရောက်ကျူးလွန်မှုအတွက်ဥပဒေနဲ့အညီဖြည့်ရှင်းသွားမှာဖြစ်တဲ့အကြောင်းလဲမြစ်ကြီးနားချာနယ်ကပြောဆိုခဲ့တာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကပြောပြပေးမှာပါရှင်။
ကုမ္ပဏီရဲ့ငပြောဆိုင်တဲ့လုပ်ငန်းတွေပေါ်ဒေတာကန်တွေစိုးရင်ပူပန်နေတဲ့အကြောင်းသတင်းဖော်ပြခဲ့ပြီးတဲ့နောက်တစ်ရက်မှာပဲမီဂျီနာချန်နယ်ကသတင်းတောင်တစ်ဦးဖြစ်တဲ့မတ်မွန်မွန်ပန်နဲ့ကိုအားကျဲတို့နှုတ်ကိုချင်းချောက်ဖမ်းဆီးကြတာလို့မီဂျီနာချန်နယ်ကပြောပါတယ်။ဆောင်းပါးမှာအမည်နဲ့တကွထည့်သွင်းဖော်ပြခံရတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့တခင်စစ်တပ်တူဒူးဖော်ရေးကုမ္ပဏီကဝိုင်းမော်မြို့နယ်ကကုမ္ပဏီရုံးငန်းမှာယာယီချုပ်နှောင်ပြီးနှိပ်စက်ခဲ့တာဖြစ်တယ်လို့လည်းမီဂျီနာချာနယ်ရဲ့ဒုတိယအမှုဆောင်အရာရှိချုပ်ကိုဇော်ခွန်ကအခုလိုရှင်းပြပါတယ်
။အဲ့ဒါပတ်သက်ပြီးကျွန်တော်တို့ကိုဖြေရှင်းဖို့လာဆိုတော့ကျွန်တော်တို့ကတော့ခင်ဗျားတို့အိမ်ခင်ဗျားတို့ရုံးမှာတော့လာဖြေရှင်းလို့မရဘူးပြီးတော့ဒီမှာရင်းထားတဲ့အတန်ကဒီမှာရင်းထားတဲ့အတန်ကဒါမန်တောင်ဆိုရင်ပရတာဖြစ်တဲ့အတမတော်အုပ်စုရေးမှုနဲ့ခင်ဗျားတို့သွားပြီးချင်းနေလိုက်ပါလို့ကျွန်တော်အဲ့လိုအကြံပေးတယ်။သို့တော်များလည်းတို့ကမကြောက်ဘူးခင်ဗျားတို့ရေးရခင်ဗျားတို့တာဝန်ကြမယ်။ကျွန်တော်တို့ရေးတာအမှားတစ်ခုမှမပါဘူးတော့။ဆိုတော့အဲ့ဒါတို့ကတော့အဲ့တော့လူမှုရေးရလေတော့ငါသွားပြီးပါလား။ကျွန်တော်တို့ဒီဟောပါပေါ့။ဒါတို့ရဲ့လူကြီးကိုပြောပြရင်ရပါပြီဆိုကျွန်တော်ဆိုတော့ခင်ဗျားအမှတ်ခံလား။ဒီကိစ္စသက်သေမှုရှိဘူးဆိုတော့အဲ့ကျွန်တော်အမှတ်ခံတယ်ဆိုတော့ဒီခင်ဗျားကိုခေါ်လိုက်ပါလို့ကျွန်တော်ထည့်ပြီးလိုက်ပါရယ်။ဒါမှလည်းနောက်ဆုံးနောက်သူတို့ထပ်သွားပြီးစနေရီလောက်အကြာမှာတော့ကဲစေတနာဆောက်ပါခင်ဗျာ။ဟုတ်ကဲ့ကျွန်တော်တို့ရင်း6ရောက်သားလေးကိုတော့ထောင်ခိုင်ထအခါတသိန်းနဲ့ထုတ်ခိုင်းတယ်တဲ့။စနေကောင်ကိုလုတ်ခိုင်းမယ်ဆိုကြောရှင်းချောက်ပါလေသူတို့။အဲပြီးတော့မျိုးတပည့်ကိုတော့ဒါဂျာနေနဲ့သူဟိုပိုင်းရိုက်ပေးတယ်လို့ခင်ဗျာပါလေ။
ဖန်စီဝင်းညှင်းပန်းခဲ့တယ်လို့ဆွဆွဲခံထားတဲ့ကုမ္ပဏီဘက်ကတော့ဇုံတရားတုံ့ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး။အခုလိုသတင်းနောက်တွေကိုဖန်ဆီးနှိပ်စက်တာနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကိုတိုင်ကြားထားတယ်လို့လည်းကိုဇော်ခွန်ကပြောပါတယ
်။အခုကျွန်တော်တို့က12နှစ်မှာကျွန်တော်တို့ဒီရဲတပ်ဖွဲ့တွေနဲ့နေမျိုးဦးနေတယ်ကျွန်တော်တို့ဟိုပါဒီနဲ့အောက်ဆုံးရင်းမှုနဲ့ကျွန်တော်တို့ခေါ်ဆုံးနိုင်ခဲ့ပါပြီ။ပြန်ပြီးခေါ်ပြန်ပြီးတော့ခေါ်ဆုံးနိုင်ခဲ့ပါတယ်သူတို့ကလည်း။ဟုတ်ကဲ့။ဆိုတော့အခုကျွန်တော်တို့ကလက်ရှိအခြေအနေမှာတော့ကျွန်တော်တို့ကအမှုဖွင့်ဖို့အတွက်ကျွန်တော်တို့မှာအမှုစစ်တယ်နဲ့အမှုတွေစစ်ဆောင်ရနေပါတော့
။မြေကြီးနာချန်နယ်ဆောင်းမော်မှာတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကုမ္ပဏီတွေရဲ့ငပြောဆိုင်ပြည်လုပ်ငန်းတွေကြောင့်ပတ်ဝန်းကျင်နဲ့လူမှုတန်ဝန်ကိုထိခိုက်မှုတွေရှိနေကြောင်းဖော်ပြခဲ့တာပါ။ငပြောဆိုင်ကနေကြောင်းမြေစီလွှာပျက်စီးပြီးအခြားသင်္ဍန်တွေစိုက်ပျိုးလို့မရတော့သလိုစိုက်ကင်းလုပ်သမားတွေနဲ့ဒေသခံတွေကြားလူမှုရေးပြဿနာတွေဖြစ်ပွားနေတဲ့အတွက်အာဏာပိုင်တွေကိုတိုင်ကြားထားတယ်လို့လည်းဖော်ပြထားပါတယ်။သတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကတော့ကုမ္ပဏီရဲ့တုံ့ပြန်မှုဟာသတင်းမီဒီယာသမားတွေပေါ်ချင်းချောက်တဲ့လုပ်ရည်တစ်ခုဖြစ်နေတာတမကဥပဒေကိုကျော်လွန်တဲ့လုပ်ရည်ဖြစ်နေလေပြောဆိုခဲ့တာပါ။
သူတို့ကဒီလိုမျိုးမီဒီယာသမားကိုပေါ်ပြီးတော့ချင်းချလိုက်ဒီအကြောင်းအရာမရေးကြတော့ဘူးဒီအကြောင်းအရာကိုလက်ဆောင်လိုက်မယ်လို့သူတို့ကအဲ့လိုမျိုးယူဆပုံရတယ်နောက်ဆုံးတော့တရားဥပဒေစိုးမိုးရေးလည်းစင်ကော်လိုက်တယ်လို့ပဲတကယ်တော့တရားဥပဒေစိုးမိုးတဲ့နိုင်ငံမှာမီဒီယာဒီလိုဒေသနဲ့ချက်လက်လွဲတီတိုင်အောင်သူတို့ပေါ်ပြီးတော့ဟိုဟိုရင်းကြိုက်ပြရပဲသူချုံနောက်မီဒီယာလည်းသူချဟိုချင်းချောက်ပြရလည်းသူလုံးလုံးမရအောင်ဆိုတော့ဒါသိရသိရမှာပေါ့နော်ကုမ္ပဏီတစ်ခုနေလည်းပဲဖြစ်ဖြစ်နိုင်ငံသားတစ်ယောက်နေလည်းဒါသိရသိရမှာဆိုတော့သူတို့ကတရားဥပဒေစိုးမိုးမှုဆိုတဲ့ဟာမျိုးကိုသူတို့ကကြီးမဆိုင်ဘူးသို့မဟုတ်တရားဥပဒေစိုးမိုးမှုဟိုစိန်ခေါ်နေဆိုတဲ့ဟိုသဘောမျိုးလို့ကျွန်တော်ယူဆတယ်ဒီဟာတော့ဟိုဘယ်လိုဖော်မလဲအနေရတော့တော်တော်ကြီးတယ်ပေါ့နော်အနေကြီးတယ်ဆိုတာသတင်းမီဒီယာလှလပ်ပွင့်ကြလဲအနေကြီးလို့နိုင်ငံသားတစ်ယောက်အတွက်လည်းအနေကြီးတယ်လို့မြင်တယ်တရားဥပဒေကာကွယ်ဖို့သူအရေးမထားတဲ့တရားဝင်သုံးမှုမျိုးရှိဘူးဆိုတဲ့ဟာမျိုးယူဆတာပဲဆိုလို့ကျွန်တော်အဲ့လိုကြားနေတာ။
ဒရီမီဒီယာသမားရင်းနဲ့ရေးသားပေါ်ပြတဲ့ဒီကြောင်ထိခိုက်နေတဲ့လူကြီးစာရင်သက်ဆိုင်သူတွေအနေနဲ့ဒရီမီဒီယာကောင်စီကိုတန်ကြားနိုင်ပြီးကောင်စီကမျိုးပြေလှုံထုံးလုံနီးတွေပြဋ္ဌာန်းချက်တွေနဲ့ညီဆောင်ရွက်ဖို့လိုတယ်လို့လည်းဦးမြင့်ကျော်ကပြောပါတယ်။လှုံထုံးလုံနီးရာဒရီမီဒီယာကောင်စီကဖြည့်ရှင်းပေးတာပြည်လည်မှုမရှိမှတရားရုံးမှာဥပဒေနဲ့ညီတရားစွဲဆိုရမယ်လို့ဒရီမီဒီယာဥပဒေမှာပြဋ္ဌာန်းထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဖေဖော်ဝါရီလ26ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုကတော့တိုက်ရိုက်လေလိုင်းဆွေးနွေးကန်းနဲ့အမေရိကန်နိုင်ငံရေးစီစဉ်တွေပဲဖြစ်ပါတယ်ရှင်အခုအရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ချရမှာဖြစ်ပါတယ်ရှင
်ရာသီဥတုပြောင်းလဲမှုတွေနဲ့ကမ္ဘာကြီးပြန်လည်လာမှုတွေကိုတုံ့ပြန်မှုတပြည်လုံးတိုင်းဒါနဲ့ဆောင်ရွက်မဲ့ရည်ရွယ်ချက်ကြီးမားတဲ့စီစဉ်တစ်ခုကိုအမေရိကန်ထက်လွတ်တော်ကစဉ်းစားတော့မယ်လို့မျှော်လင့်ရပါတယ် Green New Deal လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုမှလုပ်ငန်းပေါင်းစုံကာဗွန်ဒိုင်အောက်ဆိုက်ဒဏ်ငွေထုတ်လွှင့်မှုရပ်ဆိုင်ရေးဆိုပြချက်ကအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးနဲ့အခြေခံအဆောက်အဦတွေကိုပြောင်းလဲသွားနိုင်ပါတယ် Republican တွေဘက်ကတော့အမေရိကန်ပြည်ထောင်စုဟာဖလုံးအိမ်ဓာတ်ငွေထုတ်လွှင့်မှုလုံးဝရပ်ဆိုင်မှုအစဉ်သိမဖြစ်သေးဘူးလို့ယုံကြည်ပြီးဒီဆိုပြချက်ရှေ့ဆက်မဆောင်ရွက်နိုင်အောင်အများဆုံးလှုပ်ဆောင်နေပါတယ
် We choose to assert ourselves as a global leader. ပြည်
내အပြည့်နဲ့စွမ်းအင်ကိုတရားရဂိုင်းလို့ပြောင်းလဲပြီးကမ္ဘာမှာဥဆောင်မှုခန့်ခံတာကိုခိုင်မာရပ်တည်ဖို့ဒီမိုကရက်အလွတ်တော်အမတ် Alexandria Ocasio Cortez ကဆောင်းနေပါတယ် Green New Deal လို့ခေါ်တဲ့ဆိုပြချက်ကဥပဒေအရမဖြစ်မနေလိုက်နိုင်ရမယ့်ဆုံးဖြတ်ချက်တစ်ခုတော့မဟုတ်သေးပါဘူးရည်ရွယ်ချက်ကအမေရိကန်ပြည်ထောင်စုဟာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုလုံးဝမရှိတော့တဲ့အတိုင်းပြည်တစ်ခုဖြစ်ရေးပါအဆိုပြုချက်မှာစွမ်းအင်ထုတ်လုပ်မှုပို့ဆောင်ဆက်သွယ်ရေးကုန်ထုတ်လုပ်မှုနဲ့လေယာဉ်လုပ်ငန်းအားလုံးပြောင်းလဲဖို့တနိုင်ငံလုံးအနေနဲ့စီယုံလုံးဆော်ရေးကာလ10နှစ်သတ်မှတ်ထားပါတယ်။ဒါပေမဲ့ Republican ထက်လွတ်တော်မှ Chen Cornyn တို့လို Republican အမတ်တွေကတော့ဒါကိုလက်မခံပါဘူး
။ This Green New Deal is nothing more than a socialist
agenda. ဒီကဘုံအသုံးပြုမှုရဆိုင်ရေး Green New Deal ဆိုတဲ့အဆိုပြုချက်ကတဘာဝဝန်ကျင်ဆိုင်ရာမူဝါဒတစ်ခုကိုအများအမြင်ကြီးနူးစရာဟန်ဆောင်လိန်ညာထားတဲ့socialist မူဝါဒတစ်ခုပါဒီထက်မပိုပါဘူ
း Republican Matt Gingrich ကတော့ဒီဆိုပြချက်ဟာတိတ်အစွန်းရောက်လို့နဲ့အမေရိကန်အများပြည်သူတွေရဲ့နေစဉ်ဘဝတွေကိုပြောင်းလဲသွားနိုင်တဲ့စိုးရိမ်စရာကိစ္စဖြစ်တဲ့ဆိုပြီးဝေဖန်ပါတယ် Republican ထက်လွတ်တော်မှ Mitch McConnell ကတော့ဘာဖြစ်ဖြစ် Democrat တွေရဲ့သဘောထားကိုတရားဝင်မှတ်တမ်းတင်နိုင်ဖို့ဆွေးနွေးညှင်းကုန်မဲ့ခွင့်လန်းတစ်ခုလို့မြင်ပါတယ
် The
Green New Deal နဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရှိတယ်လဲဆိုတာလူတိုင်းကိုတရားဝင်မှတ်တမ်းမဲ့ရနဲ့ပြောခွင့်ပေးရပါလိမ့်မယ်
တကြွလှူရှားသူတွေကတော့ဒီဖန်လုံရင်တန်းွေချော့ချရေးဆိုပြချက်အောင်မြင်အောင်ဒီမိုကရက်တွေအပေါ်မှာဖိအားပေးနေကြပါတယ်ဒီမိုကရက်ထဲလွှတ်တော်မှာဒိုင်ယန်ဖိုင်းစတိုင်းကတော့အမေရိကန်ပြည်ထောင်စုအနေနဲ့ကာဗွန်တန်းွေအသုံးပြုနေတဲ့အခြေအနေ10နှစ်အတွင်းမှာပြောင်းလဲဖို့မဖြစ်နိုင်သေးဘူးဆိုပြီးပြောပါတယ်ရှားသူတို့ပြုပြင်ပြောင်းလဲမှုတွေကိုဘယ်လိုတုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးကြတဲ့အခါမှာဒီမိုကရက်အမတ်တွေကြားတောင်းတဲ့တယောက်အမြင်မတူတာတွေကိုလူသိရှင်ကြားခြားပြသလိုဖြစ်နိုင်တာမှန်ပေမဲ့လည်း Republican အမတ်တွေကြားမှာပို့တောင်းဆိုးနိုင်နေဆိုပြီးဒီမိုကရက်ထက်လွတ်တော်မှ Fred Shedes ကပြောပါတယ
် We're going to take this up
ခုလိုကာဗွန်ဒိုင်အောက်ဆိုက်အသုံးပြုမှုရပ်ဆိုင်ရေးဆိုပြချက်ကရင်ဆိုင်နေရတဲ့ရာသီဥတုဆိုင်ရာပြဿနာတွေအတွက်ဆေးကောင်းဝါးကောင်းတစ်ခုအဖြစ်သဘောပတ်ဝန်းကျင်အရေးလှုပ်ရှားနေသူတွေကထောက်ခံပြောဆိုပါတယ်အဲ့ဒီတဲမှာ Syria Club လှုပ်ရှားမှုအဖွဲ့ကတက်ကြလှုပ်ရှားသူ Ban Bishi လည်းပါဝင်ပါတယ
် It isn't far off and hypothetical it's here and now
ရာသီဥတုပြောင်းလဲမှုဆိုတာကတကယ်မဖြစ်သေးဘူးစိတ်ကူးရင်စဉ်းစားချက်ဆိုပြီးညှင်းပယ်လို့မရပါဘူးအခုလက်တွေ့ကြုံနေရတဲ့ကိစ္စပါဥပဒေတွေပြဋ္ဌာန်းဖို့သိပ္ပံနည်းပညာအရပါလှုပ်ဖို့လိုအပ်နေတဲ့အချိန်မှာကျွန်တော်တို့ပြောရမှာကဘလောက်မြန်မြန်ဘလို့ပမာဏမျိုးနဲ့တုံ့ပြန်မလဲဆိုတာပါ
အဆိုပြုချက်ကိုစန့်ကျင်သူတွေကတော့ကာဗွန်အသုံးပြုမှုကင်းစင်ရေးဆိုတဲ့အဆိုပြုချက်ကအကုန်ကျသိမ့်များပြီးစီးပွားရေးအခက်အခဲတွေဘေးဒုက္ခတွေကြုံရနိုင်တယ်ဆိုပြီးပြောနေပါတယ်။ကမ္ဘာကြီးပြန်လည်လာမှုနဲ့ရာသီဥတုပြောင်းလဲလာတာကြောင့်ဆိုးကျိုးတွေပေါ်အမေရိကန်ပြည်သူတွေအများအပြားစိုးရိမ်နေတယ်ဆိုတာကိုစစ်တမ်းတွေမှာဖော်ပြပါတယ်။ဒါပေမဲ့လည်းဒီလိုစိုးရိမ်ချက်တွေပေါ်မှာအမေရိကန်လွှတ်တော်ကအရေးတည်ယူချေချေမြင့်မြင့်တစုံတရာလှုပ်တာတော့မရှိသေးပါဘူး။ Green New Deal ဆိုတဲ့ကာဗွန်နှုန်းငွေထုတ်လွှင့်မှုကင်းစင်ရေးစီမံချက်ကို Republican တွေကကန့်ကွက်နေသလိုဒီမိုကရက်တွေကမှလည်းသဘောထားတွေတောင်းနေတောင်မတူကြပဲဖြစ်နေပါတယ်။ဒီဆိုပြချက်ကိုထက်လွတ်တော်ကဥပဒေတစ်ခုအဖြစ်တည်ပြဖို့ဆိုတာလုံးဝမဖြစ်နိုင်သေးပါဘူး။ဘာဖြစ်ဖြစ်လောလောဆယ်မှာတော့ရာသီဥတုပြောင်းလဲမှုတွေနဲ့ပတ်သက်ပြီးဘာလို့မလဲလို့ဆက်ဆွေးနွေးနေတာကကောင်းတဲ့လက္ခဏာအဖြစ်သတ်မှတ်ထားကြတာဖြစ်ကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြားရတာပါရှင်အခုအင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်တွေလိုင်းဆွေးနွေးကန်စီစဉ်ရောက်လာပါပြီကမကထပြုဆွေးနွေးပေးမယ်ကိုသားညုံနဲ့တူမဆုမုံစီစဉ်ထုတ်လွှင့်ပေးမယ်တိုက်ရိုက်လေးလောင်းကိုစားလိုက်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီကူးပြောင်းတဲ့စစ်ဖက်ခန်းကဏ္ဍပါမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအကူပြောင်းကာလမှာခိုင်မာအားကောင်းတဲ့ institution ဆိုလို့ရှိရင်တက်မလို့တစ်ခုပဲရှိတယ်ဆိုပြီးတော့ဒီစစ်ဖက်သတင်းစာရှင်းလင်းပွဲတစ်ခုမှာတာဝန်ရှိသူတူကပြောခဲ့ပါတယ်။ဒါကြောင့်လည်းပဲတည်ငြိမ်တဲ့အကူပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်ဆိုပြီးတော့သူကပြောနေပါတယ်။ဒါပေမဲ့လို့ဒီမိုကရေစီရဲ့အသက်လွတ်တော်အတွင်းမှာရွေးကောက်ခံမဟုတ်ဘဲနဲ့စစ်တပ်ကူစက်တွေပါဝင်နေတဲ့အပေါ်မှာမကြည်လည်မှုတွေဒီပေါ်မှာပြင်ဆင်လိုမှုတွေကလည်းရှိနေတာပါ။ဒါကြောင့်မလို့ဒီနေ့ဆွေးနွေးပွဲမှာဒီမြန်မာနိုင်ငံဒီမိုကရေစီအကူပြောင်းမှာတက်မတော်ရဲ့ခန့်ကဏ္ဍနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။နှစ်ဦးစလုံးကတော့သတင်းစာဆရာတွေပါပဲ။ပထမတူကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ဒီနိုင်ငံရေးဆောင်မတွေလည်းရှိတယ်။နိုင်ငံရေးလှလှသူတူလည်းဖြစ်ပါတယ်။ကိုတီဟသွေးပါနှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်ဒါမဲ့အရင်ဆုံးတော့တနေ့ကသတင်းစာရှင်းလင်းပွဲစစ်တက်မတော်သတင်းစာရှင်းလင်းပွဲမှာဘိုးချုပ်ဆိုးနိုင်ဦးကနေပြီးတော့ဒီတက်မတော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြောသွားရရှိပါခင်ဗျာအဲ့ဒါလေးအရင်ဖွင့်ပြပါမယ
်ကျွန်တော်တို့ဒီဒီမိုကရေစီကိုတုံ့ပြောင်းတဲ့ကာလမှာတီအိုရီရတယ်လို့က institution တွေခင်ဗျားအောင်မဟုတ်ဘူးဘယ်နည်းနဲ့မှတကယ်တမ်းခင်ဗျားအောင်တဲ့ institution ဆိုတော့ process တော့တက်မတော်တူရှိတယ်အဲ့တော့ဒီလိုမျိုးပြောရတာလည်းကျွန်တော်တို့ခဏအမြင်ရကျွန်တော်တို့ဒါမှမဟုတ်စန္ဒာလေးနဲ့အကောင်းအောင်ဘာလုပ်ပါတော့ဒီဟိုဘုံမှာလည်းကျွန်တော်တို့ကတုံ့ပြန်ကြောင်းတဲ့အခါမှာအလိုရန်များများအောင်အလိုရန်များပြီးကမှဟုတ်လားဒီဒီလိုလေးစဉ်းစားကြောင်းပေါင်းပြီးတင်းဆောင်မှုတော့ပေါင်းပြီးရောက်ဖို့လည်းကျွန်တော်တို့ဒီရောက်ထင်းကြောင်းပေးနေတယ်ဆိုတဲ့ဒီအဆောက်ဆက်ဆံစီချင်ပါတယ်နောက်တစ်ခုကတော့ဒီတိုင်းကြောင်းနဲ့လည်းကအဖွဲ့အစည်းတွေနေတဲ့မရှိတော့ငင်းချမ်းသွားနေတယ်။တော်တော်များများကြည့်လို့ရောက်ပါတယ်။ကျွန်တော်ဒီကမ္ဘာကနိုင်ငံရေးအနေနဲ့ဒီဆုတ်ဖို့ဆီဆီရှိ
ဒါတော့မြန်မာစစ်တပ်ရဲ့ဒီသတင်းမှန်ရှင်းလင်းရေးဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်စိုးနိုင်ဦးပြောသွားတာပါအဓိကသူပြောရတဲ့အထက်မှာလက်ရှိဒီမြန်မာနိုင်ငံမှာဒီမိုကရေစီကူးပြောင်းရေးအတွက်ခိုင်မာအားကောင်းတဲ့ institution ကတက်မလို့တခုပဲရှိတယ်ဆိုရဲအမြင်ပေါ့နော်ဒါနဲ့ပတ်သက်လို့ကျွန်တော်ဦးစစ်သူအောင်မြင့်ကိုအရင်ဆုံးသူ့ရဲ့သဘောထားမေးချင်ပါတယ်ကိုစစ်သူရဲ့ဒီတုံ့ပြန်ဒါနဲ့ပတ်သက်လို့တုံ့ပြန်ချက်ကိုစစ်သူသဘောထားသိချင်ပါတယ်ခင်ဗျာ
အဲ့ဒီဥစ္စာကကျွန်တော်ဟိုတူးချင်းအမြင်ရဆိုရင်မမှန်ပါဘူးဟုတ်ပါလေဆိုတဲ့ခါကျတော့ဟိုခိုင်မာအားကောင်းတဲ့ institution ဆိုတာဘာကိုခေါ်တာလဲဥမာလောလောဆယ်မှာဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရှိတယ်ပြီးတော့မှအစိုးရရန်တရားတွေပါလည်းရှိပါတယ်အဲ့တော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်ဒါရွေးကောက်ပွဲရလဒ်ကိုပဲကြည့်ပြီးဖြစ်စေတခြားသောဟိုရလဒ်ကိုပေါ့နော်ကြည့်ပြီးဖြစ်စေနှစ်ပေါင်းများစွာတည်တံ့ခိုင်မြဲနေတာကိုပဲကြည့်ပြီးဖြစ်စေအင်တာမဟိုခိုင်မာတဲ့ပါတီကြီးတစ်ခုအနေနဲ့ပြည်သူထောက်ခံတဲ့ပါတီကြီးတစ်ခုအနေနဲ့ရှိနေတာပဲအဲ့ဒီခါကျတော့ဒီဒီမိုကရေစီအကူအပြောင်းမှာဘာကအရေးကြီးတာလဲ။ဘာကအရေးကြီးတာလဲဆိုတော့ပြည်သူလူထုရဲ့လူရင်းဆန္ဒကိုအကောင့်ထဲပေါ်ပေးဖို့ဆိုတဲ့ဥစ္စာပေါ့။အဲ့ဒါကပို့ပြီးတော့အရေးကြီးမယ်လို့ထင်ပါတယ်။အဲ့ဒီခါကျတော့ဟိုတပ်မတော်ကဝင်ပြီးတော့မှထိမ်းမှဖြစ်ရမယ်။တပ်မတော်ကဝင်ပြီးတော့ပါမှဖြစ်ရမယ်ဆိုတာထက်ကိုပို့ပြီးတော့ကောင်းတာကတော့ဟိုဒီမိုကရေစီခိုင်မာအားကောင်းမှုဖက်ဒရယ်ပြည်တော်စုပေါ်ပေါက်လာဖို့မှာတပ်မတော်ကဘယ်နေရာကမှမဆိုပါဝင်မယ်ဆိုတဲ့ဟိုအပြောဆိုမျိုးသဘောထားမျိုးကတော့ပုံပြီးဖြစ်တော်မယ်လို့ဆိုတော့ကျွန်တော်တို့အဲ့လိုထင်ပါတယ
်ဟုတ်ကဲ့ဒါနဲ့တဆက်သေးပဲငင်းငိုင်းနဲ့ပတ်သက်လို့သူတို့သဘောထားလည်းပြောသွားပါတာရှိပါတယ်ခင်ဗျာတကယ်တမ်းမြန်မာနိုင်ငံမှာလက်နက်ကင်ဖွဲ့စည်းတွေအဓိကတော့နော်သဘုံဖွဲ့စည်းတွေမရှိတော့မှပဲတပ်မတော်ကနိုင်ငံကြီးကစုခွာမယ်ဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကတော့တကယ်လက်တွေ့ကြရလားဘယ်လောက်ထိမှန်ကန်ရလားကိုစီသူရအမြင်သိချင်ပါတယ
်အဲ့ကျွန်တော်တူးချင်းအမြင်ဆိုအဲ့ဒါကမှားယွင်းတဲ့အမြင်ပါဘာဖြစ်လို့မှားယွင်းတယ်လို့ကျွန်တော်ကထင်မြင်တယ်လဲဆိုရင်လက်ရှိတမတော်ခေါင်းဆောင်တွေကဟိုအရှိမရှိထားတဲ့စစ်အာဏာရှင်တွေရဲ့ဟိုလွဲမှားတဲ့အယူဆတွေပြောဆိုထားတာတွေကိုသူတို့ကအဲ့ဒါနားယောင်နေကြတယ်ဟိုတမတော်ကသာမရှိရင်တိုင်းပြည်ကြီးကတခါတည်းဟိုဘာလဲကြောက်ခဲကိုကြာသွားမယ်
အနောက်နိုင်ငံတွေလွှမ်းမိုးမှုခံရမယ်။နေချေတွေလက်အောက်ရောက်သွားမယ်ပါညာဆိုပြီးတော့မှအဲ့လိုမျိုးဝါရမိုင်းတိုက်ထားပြီးတော့မှအဲ့လိုဖြစ်တာပါ။တကယ်တကယ်ကြတော့ဟိုအဲ့လိုဟိုတကယ်အဖြစ်မှန်ကတော့အဲ့လိုမဟုတ်ပါဘူး။အဲ့တော့တမ်မတော်ကရက်ဒီယမ်မှာတခုတည်းပါပဲ။တိုင်းပြည်မှာဒီမိုကရေစီထွန်းကားဖို့ကောင်းတဲ့အပြောင်းအလဲတွေဖြစ်လာဖို့မှကြာရနေရကနေနေမယ်ဆိုတဲ့အခါကျရင်ပြည်သူလူထုကရွေးကောက်တင်မြောက်တဲ့ဒါပြည်သူကိုယ်စားလှယ်တွေရဲ့ဟိုသဘောထားနဲ့တထထဲကြားတဲ့ဟာမျိုးတွေလုံးပြီးတော့မှနိုင်ငံတကာမှာဆိုရင်လည်းတပ်မတော်ဆိုတဲ့ဥစ္စာကတကယ်တော့တပ်မတော်ကတပ်မတော်မနေရာမှာနေတယ်ဆိုရင်ခုနတော့အနေထားမျိုးတွေဘာမှဖြစ်လာစရာအကြောင်းမရှိပါဘူးတကယ်တော့ခုနတော့ပြောတဲ့အနေထားကဟိုလွဲမှားတဲ့အယူဆတွေကိုလက်ခံထားတယ်လို့ပဲကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစီစီအောင်မြင့်ခဏလီလိုက်ပါမှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကိုတိဟာသွေးကိုမေးချင်ပါတယ်ကိုတိဟာသွေးခုနကပြောသွားတဲ့အထက်မှာမြန်မာနိုင်ငံမှာတကယ်တမ်းဒီမိုကရေစီရတည်ငြိမ်တဲ့အသွင်ကူးပြောင်းရေးဖြစ်ဖို့အတွက်စစ်တပ်ရဲ့ပါဝင်မှုဟာတစုံတရာရှိရမယ်ဆိုတဲ့အမြင်ပေါ့နော်သူတို့ဘက်ကအမြင်ကိုတိဟာသွေးရဲ့အမြင်လည်းသိချင်ပါတယ်
အော်ကျွန်တော်တို့ဒီဒုလရေးရပြီးကျွန်တော်တို့တိတ်မချခင်ပါပဲပေါ့ကျွန်တော်တို့ဒီပါလီမန်ဒီမိုကရေစီစနစ်ကိုထူထောင်နေစဉ်ကာလမှာပဲကျွန်တော်တို့ဆယ်နှစ်တာကိုရောက်သွားတဲ့အချိန်မှာကျွန်တော်တို့နိုင်ငံအခြေအနေတွေပြိုပြဲပြိုပြဲဆက်တက်ကစပြီးအာဏာယူလိုက်တာဒီလေးကြီးပေါ့ဗျာဆိုတော့ဟိုဒီလိုအခြေအနေမျိုးမှာဟိုကျွန်တော်တို့တောက်လျှောက်ပေါ့နော်တက်မတော်ကနေပြီးတော့ဟလာသူ့ကိုသူထူထောင်လာခဲ့တယ်ဗျာဆိုတော့အဲ့ဒီမှာသူ့ကိုသူလည်းဆိုတော့ပြောလို့ပေါ့ institution တစ်ခုလိုမျိုးဟိုတင်စားပြီးခေါ်တာပေါ့အမှန်တော့ဟိုကျွန်တော်တို့အမြင်ကတော့ဘုလင်ပြောရင်နိုင်ငံတော်အာဏာကိုလည်းယူထားတယ်ဟလာနိုင်ငံရေးရလည်းဘာမှစိတ်ပူစရာမရှိဘူးဘတ်ဂျက်ရလည်းစိတ်ပူစရာမရှိဘူးဘေးပတ်ဝန်းကျင်မှာရှိတဲ့နိုင်ငံတွေကိုချစ်ပြီးတော့သူ့ကိုသူတိဆောက်သွားတာဖြစ်နေတဲ့ကြောင့်မလို့သူ့ရဲ့တကူရေးကျွန်တော်တက်မတော်ကိုတိဆောက်ရတယ်နောက်တစ်ခါလက်သွေးဖို့လည်းကျွန်တော်တို့ဒီမှာပြည်တွင်းစစ်တေးရှိတယ်ဆိုတော့ဒီဖွဲ့စည်းရကျွန်တော်တို့ဒီနှစ်ပေါင်းအများစွာပေါ့နော်နိုင်ငံရေးပါရောကျွန်တော်တို့ဒီတကယ်ကိုခြေကုပ်ဟလာရထားတာကျွန်တော်တို့အမြင့်တွေနေတာဆိုမဆန်းဘူးဗျ။ဒါကို institution ကောင်းတယ်လို့ကျွန်တော်ကမမြင်ဘူး။နောက်တစ်ချက်ကတပ်မတော်ကလည်းပြောပေါက်ပွားလာတယ်ကျွန်တော်တို့ဒီ Democratic Alliance Party တခုရှိတယ်။နောက်တစ်ခါကြန့်ခိုင်ရှိတယ်။တို့တွေကမအောင်မြင်ဘူးဗျ။တို့ဒီ Democratic Alliance Party ကိုလည်းကြားထုံးသွားတယ်။ဒါပြ institution တကယ်ကောင်းခဲ့ရင်တို့ကလည်းပြောပေါက်ပွားလာတဲ့ party တွေကလည်းကောင်းရမှာပေါ့နော်မကောင်းဘူးဗျ။အဲ့တော့ဒါကဟိုပထမကဟိုဘယ်လိုခေါ်မလဲဟိုဟိုဟိုမခိုင်ပါတဲ့ user တခုပါ။အဲအဲ့ဒီမှာကျွန်တော်တို့မြန်မာကျွန်တော်တို့နိုင်ငံရေးအပြောင်းအလဲမှာတမတော်ပါမကျွန်တော်တို့တည်ငြိမ်မယ်ဆိုတဲ့ကိစ္စကကျွန်တော်ဆက်ပြီးဆွေးနွေးရမယ်ဆိုရှင်တမတော်ပါမတည်ငြိမ်မယ်ဆိုတာတဝက်တော်မှန်တယ်ဗျ။တဝက်ကကျတော့ဘယ်လိုပါလဲဆိုတော့တဝက်ကမှန်တယ်ဆိုတော့ကသူတို့ကသာတမတော်ကသာကျွန်တော်တို့ဒီအပြောင်းအလဲကိုစိတ်ပါလက်ပါနဲ့သူတို့ကိုယ်နိုင်ကနေပြီးတော့ဟိုအိမ်မက်တခုရဲ့ဝိုင်းမက်ပြီးတော့ပေါ့နော်ကျွန်တော်တို့ဒီဘက်ကတခြားအရာစုတွေအိမ်မက်တခုတွေမှာသိပြီးဝိုင်းမက်ပြီးတော့ကျွန်တော်တို့ဒီအလုံးပြောင်းလဲနေတဲ့ Federal Democracy စနစ်ကိုဥတည်ကြမယ်။အဲ့တော့ကိုအပြေရှာမယ်ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့ကဖြစ်နိုင်တယ်ပေါ့ဗျာ။သူတို့ပါရင်ကိုဖြစ်နိုင်တယ်။အဲ့တော့ပြဿနာအဲ့လိုမဟုတ်ပဲနဲ့သူတို့ပါနေတာကပြဿနာဖြစ်နေတယ်လေကွာ။ဆိုတော့တဝက်မှန်တဝက်မှားပါ။ဆိုတော့ကျွန်တော်ပြောချင်တာကတော့အဓိကတက်မတော်ပါပြီးတော့ကျွန်တော်တို့တကယ်ပြည်နေတဲ့အကြောင်းလည်းဖြစ်မှာဆိုရင်တက်မတော်ကိုလိုက်ကတကယ်ကိုလက်တွေ့ကျွန်တော်တို့ဒီ Democratic ကျွန်တော်တို့ Federal စနစ်ကိုအားလုံးနဲ့အတူအိမ်မက်မဖို့လိုတယ်။သူကအခုတစ်ချိန်မှာကျွန်တော်အယူဆပြောရဲတစ်ချိန်လုံးကျွန်တော် Federal စနစ်ကိုခွဲထည့်စနစ်လို့ကျွန်တော်တို့ပြောပြီးတော့လက်ခံပြီးတော့ကျွန်တော်တို့စန့်ကျင်လုပ်ကံခဲ့တာ။အခုမှရောင်ရောင်လေးလက်ခံတဲ့အဆင့်မရှိသေးဘူး။ဆိုတော့တို့လည်းကျွန်တော်ထင်တယ်တကယ်မယုံကြည်သေးလို့တုံ့ဆုံနေလို့ထင်တယ်။အဲ့တော့ကျွန်တော်အမြင်ပြောရတယ်လေကျွန်တော်အချက်တည်းအားလုံးကလည်းရုံးထွက်ဖို့ဆိုလို့ရှိလို့ရှိရင်လက်ရှိတိုင်းရင်းသားရဲ့ဒီမိုကရေစီအင်အားစုရဲ့တက်မတော်ရဲ့ကျွန်တော်ချစ်ကျွန်တော်တန်းကြီးကိုဘလို့ထူထောင်မယ်ဆိုတဲ့အိမ်မက်ကိုအတူတူမက်ဖို့အတူတူနှိပ်ပြီးတော့မှအဲ့ဒီအချိန်မှာဘာတွေပြုပြင်မယ်ဘလို့သွားမယ်ဆိုတော့နှိပ်မှကျွန်တော်တည်ငြိမ်တဲ့အခက်နိုင်ငံရေးကိုသွားမယ်မဟုတ်ဘူးဆိုလို့ရှိရင်ပါနေတာကကျွန်တော်တို့အောင်မြင်တယ်ဆိုပါနေတာကအခက်ခဲလည်းဖြစ်နေတယ
်ဟုတ်ကဲ့ကျွန်တော်တခုမေးချင်တာကအရင်တော့ကတက်မတော်ခေါင်းဆောင်တွေကပြောတယ်သူတို့အနေနဲ့သူတို့အနေနဲ့နိုင်ငံမှာပါရွေးမယ်လေအစိုးရရဲ့တမရရဲ့အောက်ချုပ်မှုအောက်မှာပဲသူရဲ့ဒီ comment အောက်မှာပဲသူတို့ရှိတယ်ဆိုတဲ့သဘောမျိုးပြောတာရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့သင်္ဆာရှင်းလင်းပွဲမှာသူတို့ပြောတဲ့တုံးကနည်းနည်းလေးပြောင်းလာတော့အစိုးရနဲ့စစ်တပ်နဲ့ကွာမှုကပိုကြီးလာတဲ့အနေအထားမျိုးတွေ့နေရပြီလား
။ဟုတ်ကြီးရတော့တွေ့ကြတော့တွေ့ကြတာပေါ့တော့ကျွန်တော်တို့မှာဗျာဒီခေတ်ကျတဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့အများကြီးပြောစရာရှိတယ်။ဒါဆိုကျွန်တော်တို့ကလည်းဟိုဒီဖြစ်စဉ်တွေကဟိုရှင်းရှင်းပြောရတယ်ဗျာ2005ရွေးကောက်ပွဲမှာ NLD က landslide နိုင်သွားတဲ့အချိန်မှာအချိန်တည်းကတမျိုးဗျာ။အဲ့တော့တနည်းသုံးနေမှာအန်အေဒီကဒီကျွန်တော်တို့ဒီတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီး struggle လုပ်လာတဲ့အနေအထားကခင်တော့မပေါက်တာရဲ့နောက်တစ်ခါကျွန်တော်ရခိုင်ကိစ္စပေါ်လာရဲ့ကျတော့အဲ့လိုမျိုးကျွန်တော်တို့အချိန်လေးဖတ်ဖတ်ဆက်နေပြီးတော့ကျွန်တော်တို့ဒီအားလုံးပြည်သူလူထုရောပေါ့နော်နောက်တစ်ခါဒီကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရရောခင်စောက်မတော်နိုင်တဲ့အပေါ်မှာတစ်ခါက2020အိမ်မက်ပြန်မက်လာတာလေသက်သနာလေးရဲ့အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီမှာဟိုအချိန်နဲ့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကနိုင်ငံရဲ့အနေအထားကြောင်းလဲနေတယ်ဆိုတော့အော်အဲ့ဒီမှာလည်းဟိုတက်မတော်ပမာတော့ကျွန်တော်တို့ဒီမိုလဂျီမိုစီအခွင့်အရေးအစိုးရကိုကူညီရမယ်အနေထားနောက်တော့ကရခိုင်အတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့ရခိုင်ပြည်နာအတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့အတူတူရမှာဖြစ်မယ်မဟုတ်ဘူးဆိုလို့ချင်းဒီပြပဖြစ်အားတွေကကျွန်တော်တို့တက်မတော်ပဲဆက်သခွဲပြီးလာတယ်အနေထားတွေရှိတဲ့အချိန်မှာတမျိုးကြနောက်ကနိုင်ငံရေးကို2020ဆိုအိမ်မက်မှတ်လိုက်တဲ့ခါကျတော့တခါအခြေခံဥပဒေပြည့်ပြင်ပြင်ဆင်ဆိုတဲ့အရင်ကျွန်တော်တို့တိုက်ပတ်ခဲ့တဲ့ နိုင်ငံရေးဟလာတပ်တနာကြီးပြန်ရောက်လာတဲ့အခါကျတော့သူတို့ရဲ့ future နဲ့သူတို့ရဲ့အနာဂတ်ကိုပြန်ဆင်းလာတဲ့အခါကျတော့သူတို့ရဲ့စိတ်ကူးကတမျိုးဖြစ်ပြီးတော့ကျမပေါ့တခါပြန်ပေါ်လာ။အခုကျွန်တော်ပြောချင်တာရခိုင်ကိစ္စလောက်အထိမှာကျွန်တော်တပ်မတော်နဲ့အဆိုးရရနဲ့အကျော်ချင်းကတ်တဲ့အနေအထားရှိပေမဲ့ဒီကဥပဒေပြင်ရေးဆိုတဲ့အချိန်နဲ့ကျွန်တော်2020ကိုမျှော်တည့်ရကာလနဲ့ရောက်လာရောက်ပေါ့တခါဟိုဘယ်လိုပုံစံကြီးပြန်ခြားသွားတဲ့အနေအထားမျိုးရှိတယ်။အဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကအဲ့ဒီလိုမျိုးခုံနေကြ။ဟုတ
်ဟုတ်ကဲ့ကျွန်တော်ကိုစီသူအောင်မြတ်ကိုပြန်မေးချင်ပါတယ်။အရက်ဖက်ဆက်ဖက်ဆက်ဆံရေးကိစ္စပါ။အခုအနေထားရပြောမယ်ဆိုရင်အာဏာရ NLD ပါတီကဖွဲ့စည်းပုံပြင်ရေးစပြောတာနဲ့ခုနလိုမျိုးသင်းစားရှင်းလင်းပွဲတွေမှာတပ်မတော်ရဲ့အနေထားတပ်မတော်ရဲ့အခမ်းအနားတွေပါပြောလာတဲ့အနေထားမျိုးရှိလာတယ်။နောက်2020ရွေးကောက်ပွဲကလည်းနီးလာပြီ။အဲ့တော့ဒီလိုအနေထားမျိုးရဆိုရင်ရက်ဖက်စစ်ဖက်ဆက်ဆံရေးအထူးဖြစ်အရက်သားဒီအစိုးရဘိုင်းနဲ့တပ်မတော်နဲ့ဆက်ဆံရေးကလာမယ့်အချိန်တွေမှာစိုးရိမ်စရာများရောရှိပါလား။
စိုးရိမ်စရာကတော့ဟိုကျွန်တော်ဒီမှာအချိန်တိုင်းရှိနေတယ်။ဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုလက်ရှိတက်မတော်စစ်ကောင်းဆောင်တွေကဟိုကျွန်တော်တို့တချို့တော်တော်များများကဗာခေါ်လဲဆိုတော့တိုင်းပြည်မှာအနာဂတ်ကောင်းမှုပေါ့နော်ခုနတော့လို့တက်မတော်နဲ့ဒီတာမန်ပြည်သူတွေဆက်ဆံရေးကောင်းမှုဆိုပြီးတော့မှဟိုစကားတွေပြောတဲ့ခါကျရင်ဟိုအများကြီးထိမ့်သိမ့်ပြီးတော့မှပြောနေကြတယ်အဲ့လိုမျိုးဟိုမထိမ့်သိမ့်နဲ့အမှန်တိုင်းပါညာပြောမယ်ဆိုရင်အဲကျွန်တော်တို့တွေကဗာဖြစ်နေလဲဆိုတော့ဒီတိုင်းပြည်မှာအဲတက်မတော်လက်ရှိစစ်ကောင်းဆောင်တွေအရင်စစ်အာဏာရှင်တွေသွားတဲ့လမ်းကြောင်းကိုပြန်ပြီးတော့လိုက်မလားဆရာနာတွေပြန်ဖိမလားအဲဒီမိုကရေစီလမ်းကြောင်းကိုသူတကယ်ပဲဖေးချဝိုင်းပြီးတော့မှလိုက်ပါရှောက်မလားဆိုတာအများကြီးစိုးရိမ်ရတဲ့အနေအထားရှိနေတယ်အဲ့ဒီအနေအထားကြီးကအခုတည်းကမပြတ်ပြေသွားဘူးဒါပုံမှန်လေးပြောတာဒီပုံမှန်လေးပြောတဲ့ဥစ္စာဒါအမှန်ကိုဒါဒီတိုင်းပဲပြောတာအဲ့ဒီဥစ္စာတွေကိုလောလောဆယ်ရှိနေတဲ့တပ်မတော်ကောင်းဆောင်တွေလည်းဟိုနားလို့ဘူးလို့တာပေါ့နော်အဲ့တော့အဲ့ကိုကတော့ဆက်ဆံရေးကိစ္စပြောမယ်ဆိုရင်တပ်မတော်ပုံမူတည်တယ်တပ်မတော်ကတကယ်ပဲကျွန်တော်တိုင်းပြည်ကိုဖုတ်ပြိုးတိုးတက်စေခြင်းမလားဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်စေခြင်းမလားအဲ့ဒီအတွက်ကိုကြာရအခမ်းကဏ္ဍကနေပြီးတော့မှပါဝင်သွားမယ်ဆိုရင်ဒီတိုင်းပြည်မှာအရေးကြီးဆုံးကတိုင်းပြည်ရဲ့အရှင်သခင်တိုင်းပြည်ရဲ့ဟိုဟာကဆိုတာပြည်သူလူထုပဲအဲ့တော့ပြည်သူလူထုကနေပြီးတော့မှရေကောက်တင်မြောက်တဲ့အစိုးရပြည်သူလူထုကရေကောက်တင်မြောက်ထားတဲ့စစ်တော်တွေပါနေမဲ့ဗဟဇာတညီစွာရှေ့မှာဖုတ်ပြိုးတိုးတက်သွားတဲ့ကဘာပေါ်ကအင်အားကြီးမားတဲ့နိုင်ငံကြီးတွေရဲ့အတုကိုဟိုလိုက်နာဖို့လိုတယ်အဲ့တော့ငါရှိမှဖြစ်မယ်ငါလုံးဝဖြစ်မယ်ငါမလုပ်ဘူးဆိုရင်ဒီတိုင်းပြည်ကဘာဖြစ်သွားမယ်ဆိုတော့စကလုံးတွေပြောပြီးတော့မှလုံးနေမယ်ဆိုရင်ဖြစ်တဲ့အရာပဲဆက်ဆက်ရေးကဟိုတိတ်ပြီးတော့အဆင်ပြေလာမယ်လို့တော့ကျွန်တော်မထင်ဘူး
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ line ပေါ်မှာပင်တန်ဆွေးနွေးသူတွေခဏနေပြီးပါအောင်ခင်ဗျာတို့ရရှင်တွေလှည့်ပေးကြပါလေအရင်ဆုံးတော့ကိုစလိုင်းဘွေကွန်းတူလေးဆွေးနွေးမင်းများလို့ရပါတယ
်ဟုတ်ကဲ့သူတို့ institution ဆက်တာအကောင့်ဆုံးဖြစ်တယ်ဆိုတော့မကောင်းဘူးဘာလို့လဲဆိုတော့သူအာနာနဲ့သူတို့အမိနဲ့အဲ့ခွေးစီထားတဲ့ institution ကြီးကမကောင်းပါဘူးလေကျွန်တော်ပထမဆုံးပြောချင်တယ်။ဘာလို့လဲဆိုတော့ NLD ကအကြာကြီးသူတို့ဖြည်းဖြည်းတော့မှအခုတက်လာတဲ့ NLD ကစစ်တပ်ထက်ပိုပြီးတော့ကောင်းနေလို့ကျွန်တော်မြင်တယ်။သူငင်းချင်းရလည်းပဲသူတို့စစ်တပ်ချင်းမှငင်းချင်းကောင်းနေစတဲ့ဥစ္စာကသူမဖြစ်နိုင်ပါဘူး။ဘာလို့လဲဆိုတော့နှစ်ထောင်ချီခွေးစီပုံကိုပြင်ပေးဖို့ NLD တောင်းဆိုနေတဲ့ချိန်မှာအဲ့ဒီမျိုးမှအခွင့်ကောင်းယူပြီးတော့မှတပ်မတော်ကဒီတဲ့ဥပဒေပြည်ကနေပြီးတော့မှသူတို့တစ်ခါရဲနဲ့နောက်ဆုတ်ပေးပြီးတော့မှကာကွယ်ရေးဝန်ကြီးတခုနေရာပဲထားပြီးတော့မှဒီနိုင်ငံရေးလောကကနဲ့ဆုတ်ခွာပေးနေစီရင်တော့ငင်းချမ်းကြီးတွေကဘာမှလွယ်လွယ်လေးနဲ့ပြည်သူလူထုတွေကတိုက်ပေးနေစီရင်တော့ ASSA နဲ့ငင်းချမ်းကြီးရနေလို့တော့မျှော်လင့်တယ်။ဒါလို့လဲဆိုတော့တမရိုဆိုတာပြည်သူနဲ့ချုပ်ချင်းကပ်မြင်ပါပဲ။နောင်ကာလမှာကျွန်တော်တို့ကဒီတမရောအတကယ်ငင်းအားရှိတဲ့တမရောဖြစ်လာနေလို့ကျွန်တော်မြင်ပါတယ်ကြာ
ဟုတ်ကဲ့ကျွန်တော်တော့ထပ်တော်ရှင်တူဖိတ်ခေါ်ကြပါလေဦးညွန့်လှကနေဒါနိုင်ငံကဆွေးနွေးမြင်းမြောင်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံရဲ့အတွင်းကုပြောင်းရေးကာလမှာတမရောရဲ့အခမ်းကဏ္ဍဟာအနောက်ရှေ့အဟန္တာဖြစ်မှုတွေလုံနေပါတယ် NLD အစိုးရကစီစဉ်နေတဲ့2008ဖွဲ့စည်းပုံပြင်ဆင်ပြောင်းလဲရေးကစတင်လာတဲ့အချိန်မှာတော့ပို့ပြီးတော့တိတိတသာတင်းတင်းရှားရှားဖြစ်ပေါ်လာတာကိုတွေ့ရပါတယ်စစ်တပ်ကလည်းနိုင်ငံတော်အာဏာအရရက်ကိုနှစ်ပေါင်းများစွာဆက်လက်ထိန်းထားနိုင်ဖို့ကြိုးစားနေတာကိုမြင်တွေ့နေရပါတယ်။တနည်းအားဖြင့်ပြည်တွင်းမှာလက်နက်ကင်ဒေါ်လာရင်းအားစုတွေရှိနေသမျှကာလပတ်လုံးစစ်တပ်ကနိုင်ငံတော်အာဏာအရရက်ကိုပါဝင်ပတ်သက်နေမှာဖြစ်ကြောင်းစစ်တပ်အာဏာပိုင်များရဲ့ပြောကြားချက်ကိုထောက်ယူခြင်းအပြင်လည်းသိတာနိုင်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်အထူးပြောချင်တာကနိုင်ငံတကာမှာဖိနှိပ်အုပ်ချုပ်မှုတွေဖိနှိပ်ချုပ်ချယ်မှုတွေဥပဒေမဲ့ပြုမှုဆောင်ရွက်မှုတွေနဲ့နိုင်ငံသားတို့ရဲ့မူလရပိုင်ခွင့်အခွင့်အရေးတွေဆုံးရှုံးနေပြီဆိုရင်တော့ဘယ်နေရာမှာမဆိုနှီးမျိုးစုံနဲ့တော်လန်ဆန့်ကျင်တိုက်ပွဲဝင်နေကြတာတမိုင်းရောင်းစင်လာရှိပြီးသားမှုတော်လန်ဆန့်ကျင်တဲ့ပုံစံအမျိုးမျိုးရှိနေမယ်ဆိုတာကိုစေကောင်းဆောင်နေနားလေသဘောပေါက်စေချင်ပါတယ်
ဟုတ်ကဲ့ဦးညွတ်လာရေရပါပြီတို့ကျွန်တော်နောက်သရရှင်တူတော့သွားတော့ဟိုစာနဲ့ရေးပို့တာပါမောင်တက်တနာအမေရိကန်နိုင်ငံပါ အရွေးချက်ကမဟုတ်တဲ့တပ်မတော်သားတွေကစီးရီမြင့်တက်တဲ့ဒီမိုကရေစီမဆန်တဲ့အခြေခံဥပဒေရေးဆွဲရည်ရာကနေပြီးတော့ပြင်ဆင်ရေးအထိတသေးသသိန်းတမိန်အတိုင်းလိုက်ပါနေကြတာဟာတည်ငြိမ်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိန်းချုပ်ပေးနေတာမဟုတ်ဘဲနဲ့နောက်ကျောင်းပြန်လှည့်ဖို့ကြိုးပမ်းနေကြတာလို့မြင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ခိုင်မာတဲ့ institution တွေဘလောက်ရှိတယ်မရှိဘူးဆိုတာသိချင်ရင်အရွေးချက်ကမဟုတ်ဘဲနဲ့လွှတ်တော်တွေဝင်ထိုင်နေတဲ့25ရာခိုင်နှုန်းကိုရုပ်သိမ်းပြလိုက်ပါတဲ့အထင်ရှားတွေ့လာရပါလိမ့်မယ်ဆိုပြီးတော့ဒီမောင်တက်တနာကနေပြီးတော့စာပုတ်ရေးသားပါတယ်တော်ရှင်တွေကတော့သူရဲ့အမြင်တွေကိုပဲအဓိကဆောင်ပေးပြီးတော့ပြောဆိုတာများပါတယ်ကျွန်တော်အဲ့တော့ကျွန်တော်မေးမြန်းချင်တယ်ကိုတီဟောက်ကိုပဲကျွန်တော်မေးမြန်းချင်ပါတယ်တက်မရော်ဘက်ကအမြင်ပေါ့နော်အဓိကတော့တက်မရော်ဘက်ကလုံခြုံရေးအမြင်သူတို့မှရှိတော့နိုင်ငံရေးပါတီတွေနိုင်ငံရေးဖွဲ့စည်းတွေအရင်ကာလကတော့လည်းဒီအားနည်းချက်တွေကိုထောက်ပြပြီးတော့နိုင်ငံရေးမတည်ငြိမ်မှုတွေကိုထောက်ပြပြီးတော့တက်မရော်ကရှိနေရမယ်ကာကွယ်ရေးအတွက်လုံခြုံရေးအတွက်ရှိနေရမယ်ဆိုတဲ့အမြင်ကတစုံတရာသူတို့ထဲမှာသူတို့ထုတ်ပြောတိုင်းမှာကျွန်တော်သတိထားမိပါတယ်ဒါကူနိုင်ငံရေးဖွဲ့စည်းရေးဘေဘက်ကမချေဖြတ်နိုင်ဘူးလားအဲ့အမြင်ပေါ်မှာကိုတိဟသွေးဘယ်လိုယူဆပါလဲ
ဟုတ်ဗျာအဓိကတော့ဒါဟိုကျွန်တော်တို့ဒီ2008အခြေခံဥပဒေကိုထိုက်ခွာလဲကျွန်တော်တို့အခုမှဆန်းတက်ကာလလို့ဖြစ်နေတယ်နောက်ကပြဿနာကလည်းဒီအခြေခံဥပဒေကကျွန်တော်တို့ဒီနိုင်ငံရေးအင်အားစုတွေနဲ့ဟလာကျွန်တော်တို့ဒီစစ်တပ်ကိုအခြေခံတဲ့ကျွန်တော်တို့စစ်ခိုင်ရေးအင်အားစုတွေနဲ့ထုံစည်းပြီးတော့နိုင်ငံရေးအတူတူလုပ်လို့ရဖို့ကျွန်တော်တို့ထုံစည်းပေးတဲ့နေရာဖြစ်တယ်ဆိုဒီ2008ကြောင့်ပဲကျွန်တော်တို့အခုအပြောင်းလဲပြန်ဖြစ်တာပေါ့ဆိုတော့အဲ့ဒီစစ်ကကျွန်တော်တို့ဒီလိုနိုင်ငံရေးအင်အားစုတွေဟလာဟိုကျွန်တော်တို့ဒီရွေးကောက်ပွဲစနစ်တို့တော်တော်စနစ်တို့ဖြစ်အောင်ဖန်တီးပေးထားလို့ဒါလာတာဟိုဖြင်းပြောရရင်တက္ကံကြီးကဒါကိုမပြင်ပြင်ဘူးအခြေခံအဖြစ်ပေါ့နော်အဲ့တော့အဖြစ်ပြင်လဲနေနေပဲပေါ့ဒါပေမဲ့ energy power and view ဒီကျွန်တော်တို့ဒီမိုကရေစီအင်အားစုကြတော့ဟိုဒီလိုလာတာကတော့ပြင်ဖို့လာတာဆိုတဲ့အနေထားပေါ့ဆိုတော့ကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒီအခြေခံဥပဒေကကျွန်တော်တို့တိုင်းပြည်တစ်ခုမှာအသက်ပဲဆိုတော့ဒီအခြေခံဥပဒေခိုင်မာမှာကျွန်တော်တို့စနစ်ကခိုင်မာသွားမှာဆိုတော့အခုချိန်ဒီကျွန်တော်တို့အခြေခံဥပဒေကြီးကကျွန်တော်တို့ကပြင်မယ်ပြင်မယ်ပဲဖြစ်တယ်ဆိုတော့စနစ်ကမခိုင်ပါဘူးရိန်းထိုးတယ်ဆိုတော့အဲ့ထိုးနေမှုရဲ့ဘေးအတွက်ဆိုချိုးကဘာလဲဆိုတော့တမတော်ကိုလိုအပ်နေတယ်လို့ပြောလို့ရမယ်ဘေးအတွက်ဆိုချိုးတွေညှိခင်တယ်သက်တာအဲ့ဒါဆိုတော့ကျွန်တော်တို့ကဟိုကိုအပြည့်ကိုကိုကန့်ပြီးတယ်လို့ဖြစ်တယ်ဆိုတော့ကျွန်တော်ကဒီအခြေခံဥပဒေကိုငြင်းငြင်းလေးလက်ခံပြီးတော့အားကောင်းလာအောင်လုပ်ရမှာလားဟိုအခြေခံဥပဒေအချိန်ရှိတုန်းပြင်ပြီးတော့ကျွန်တော်တို့ကဟိုဘယ်လိုပြောမလဲအဲစနစ်တစ်ခုရအောင်ဖြူတော့မလားဆိုတော့အဲ့ဒီတစ်ခုကြားတယ်မှာကျွန်တော်တို့ပြိပခါဖြစ်ဆိုအဲ့ဒီလိုအခြေအနေမျိုးမှာတက်မတော်ကအဓိကဘာပြဿနာရှိလဲဆိုတော့တက်မတော်ကဘယ်တော့အတိုင်းပါဒီကျွန်တော်တို့ဒီခြေကဥပဒေကိုပြင်ဖို့ပြင်မလဲဒီမိုကရေစီစနစ်ကိုတို့ရဲ့လက်ခံနဲ့ပြောတယ်ခြေကဥပဒေကိုပြင်ဖို့လဲတို့ဆန္ဒရှိတယ်ပြောတယ်အခုတခါဖက်ဒရယ်ကိုလည်းသွားပယ်လို့ပြောတယ်ဒါပေမဲ့ဒီခြေကဥပဒေကလုံးဝဖက်ဒရယ်ကိုသွားလို့မရဘူးအဲ့တော့ခြေကဥပဒေတော့တော့လာလာဆက်ဆက်ဆက်ဆက်ပြင်နိုင်မှုလို့ရတယ်အဲ့လိုပြင်နိုင်မှုစူးစမ်းတာကိုတက်မတော်ကတကယ်တမ်းကျတော့တို့ကိုယ်တိုင်တဲ့လမ်းဖွင့်မပေးသလိုအဲ့လိုစူးစမ်းမှုတွေအားလုံးကိုလည်းတိုင်းပြည်ကိုဟိုဖြတ်လို့ဖြတ်စည်းဖြစ်သွားနိုင်တယ်တက်စီးသွားနိုင်တယ်ဆိုရင်အမြင်မျိုးတွေခပြနေတာအမတန်နားလေခက်ဒါကြောင့်ပြည်သူလူထုကမယုံကြည်ဘူးဖြစ်တယ်ဆိုတော့ဒီအခြေအနေကိုတက်မလို့ပကတာလေကျွန်တော်စပြီးတော့ပြင်ရမယ်လူထုရဲ့စိတ်ပူမှုတွေသိုးရိမ်မှုတွေတော့တစ်ဆက်ဆွဲတော့เนาะကျွန်တော်ဒီနိုင်ငံအရာစုတွေရဲ့ကျွန်တော်တို့စိတ်ပူပြီးတော့ကျွန်တော်တို့ပို့ပြီးတော့ဒီနိုင်ငံရေးကစားကွက်တွေပို့ပြီးပြင်တင်လာရင်ကျွန်တော်တို့တိုင်းပြည်မှာမလို့အဖက်နဲ့ကျွန်တော်တို့မတည်ငြိမ်မှုတွေဖြစ်လာမယ်ဆိုတော့ဒါပြန်နောက်ဆက်တွဲဆူဂျိုးတွေဆိုတော့ခါးလိခံမှာတော့တိုင်းပြည်ပေါ့အဲ့တော့တမတော်အနေနဲ့ကတော့အများဆုံးကျွန်တော်တို့ဒီဟိုဖပြီးတော့အချိန်ကောင်းနေတယ်ကျွန်တော်ဒီမျိုးစီပြည့်ရောင်းလေးကိုပြတ်ကနေပြတ်ဆက်ဆွမ်းနေပြီဟိုကျွန်တော်တို့အားလုံးရဲ့အိမ်မက်ကိုနားလေပြီးပြီးတော့တက်ဆွမ်းတွေကိုပြီးတော့ရှေ့ရလေးပြီးတော့သူတို့ရဲ့နာမည်ဆိုးကိုလည်းဖြတ်ဖို့တာဟို၆ဖြတ်ဖို့ပေါ့နော်ဟိုဒါအချိန်ကောင်းပဲဆိုတော့ဒီလမ်းကိုရှောက်ဖို့လိုတယ်ဒီမျိုးစီအားစုတွေနဲ့ဒီတိုင်းသားအားစုတွေလက်တွဲပြီးတော့ရှောက်ဖို့လိုတယ်ဆိုတော့ပဲကျွန်တော်ကပြောချင်ပါတယ်
ကျွန်တော်သရက်ရှစ်တူလီလိုင်းပေါ်ရောက်နေလို့ပါကိုဥမောင်ညိုတူတူတူဆွေးနွေးမြေမြန်လို့ရပါတယ်ခင်ဗျာဥမောင်ညိုကြားပါလား
ကြားပါတယ
်ဟုတ်ကဲ့တူတူတူလေးဆွေးနွေးမြေမြန်ပြီးပါအ
ော်ဆွေးနွေးတူတူတော့မရှိပါဘူးဒီပွားနေတဲ့ဟာတွေကဟိုတော့တိတ်အမြင်ချင်းချင်းပို့ပို့ပြောရရင်တော့ဟိုဘယ်လိုခေါ်မလဲတိုင်းပြည်အတွက်ကြည့်ရတဲ့အဖွဲ့နဲ့မကြည့်တဲ့အဖွဲ့ဒါကဒီနှစ်ဖွဲ့ပဲရှိတယ်လို့အဲ့လိုပဲတူတူတုတ်တုတ်ပြောတ
ယ်ဟုတ်ကဲ့ပါခင်ဗျာကုမောင်ညိုကျေးဇူးပါကျွန်တော်ကိုစီစူအောင်မြစ်ကိုမေးခွန်းတစ်ခုမေးချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်အသွင်ကူးပြောင်းရေးရမြန်မာနိုင်ငံရဲ့အခြေအနေကအာဏာခွဲဝေရေးနဲ့တွားမဲ့အနေအထားမျိုးပေါ့နော်စစ်တပ်နဲ့ဒီမိုကရေစီနီးကြအုပ်ချုပ်လာတဲ့အစိုးရရဲ့အနေအထားပေါ့ဒါပေမဲ့တပ်မတော်ရဲ့ဒင်းစာရှင်းလင်းပွဲမှာဒီအာဏာပါတီကဖွဲ့စည်းပုံနဲ့မညီတာတွေလုပ်ခဲ့တယ်ဆိုပြီးတော့ဆွဆွဲသွားတာရှိပါတယ်အဓိကဆိုရင်တော့ဒီအတိုင်းပင်ခံဥပဒေကိုပြဋ္ဌာန်းခဲ့တဲ့ကိစ္စမျိုးပေါ့နော်အဲ့တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းတချို့နေရာတွေမှာ NLD စစ်တပ်နဲ့မညှိဘဲနဲ့သူတို့ဆုံးဖြတ်ခဲ့တဲ့နေရာတွေဥပမာဖွဲ့စည်းပုံပြင်ရေးသူတို့လွှတ်တော်တင်တာအစားလုပ်ခဲ့ပုံရပါတယ်အဲ့တော့တကယ်ပဲ NLD ကတပ်မတော်နဲ့စစ်တပ်နဲ့မညှိနိုင်ဘဲနဲ့ရှစ်ဆက်သွားဖို့ဖြစ်နိုင်ပါမလားကိုစီသူအောင်မြင့်ရဲ့အမြင်သိချင်ပါတယ
်အဓိကကတော့ဟိုတိုင်းပြည်ရဲ့ဟိုပေးထားခြင်းအရာဆိုရင်တော့
ဟိုတမ်မတော်နဲ့အဲလောလောဆယ်ဖွဲ့စည်းပုံရပေးထားတာတော့တမ်မတော်နဲ့ဒီတော့ခံအဲဒါအစိုးရနဲ့ပေါ့နော်အဲ့ဒါညှိနှိုင်းပြီးတွားရမယ်ဆိုတဲ့ဟုတ်ကြောင်ပေးထားတာတော့အမှန်ပါပဲအဲ့ဒီအပေါ်မှာဟိုရေပောက်ခံရတဲ့အစိုးရကလည်းဟိုညှိနှိုင်းပြီးတွားနိုင်ရင်တော့အကောင်းဆုံးပေါ့ဒါပေမဲ့ဒါကကျွန်တော်တို့တီတီသဘောရပြောတာပါဒါပေမဲ့တချို့သောကိစ္စတွေမှာဒီဒီ MRI အစိုးရအနေနဲ့ဟိုညှိနှိုင်းပြီးတွားခြင်းပေမဲ့ဟိုတက်မတော်ဘက်ကဘယ်လောက်ထိအညှိနှိုင်းခံတယ်အဲညှိနှိုင်းမှုအတွက်ကိုဘယ်လောက်ထိလမ်းဖွင့်လာပေးသလဲဆိုတော့ကျွန်တော်တို့မသိဘူးအဲ့တော့တက်မတော်ဘက်ကအဲတက်မတော်ဆိုတာကလည်းကျွန်တော်တက်မတော်စစ်ကောင်းဆောင်တွေကိုပြောတာပါတက်မတော်တခုလုံးပြောတာမဟုတ်ပါဘူးအဲတက်မတော်ကောင်းဆောင်တွေကအဲ့လိုဖွင့်ပေးမထားဘူးဆိုရင်တော့ဟိုတစ်ဖက်က MRI မှာရွေးချယ်စရာလားလဲကျွန်တော်ထင်တယ်ပိတ်ရှိမှာတော့မဟုတ်ဘူးအဲ့ဆိုတော့ဟိုညှိလို့ရသလားမရဘူးလားဟိုမရဘူးဆိုတော့လေဟိုလုတ်ပြရှိတာသူကတော့ဟိုတန်းပြီအတွက်ကတော့ပြည်လူလူအကျိုးအတွက်ကတော့အတူလုတ်ပြရှိတာလောက်ရမှာပဲအခုဟိုခုနကတော့မေးတဲ့မေးခွန်းနဲ့ဆက်ဆက်ပြီးပြောရရင်တက်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေဟိုပြင်ဆင်တယ်ဆိုတဲ့ကိစ္စမှာမှန်ပါလေတကယ်တကယ်ကျတော့ဖွဲ့စည်းပုံပြင်ဖို့ဆိုတာအရေးယူရှင်းတယ်အဲတက်မတော်နဲ့ MRI နဲ့ဟိုပူးပေါင်းပြီးတော့မှပြင်ဆင်တော့မှသာရနိုင်တဲ့အနေအထားမျိုးပါဒါပေမဲ့ဟိုအရှိတိုင်းမှာပေါ့နော်ဘယ်လိုမျိုးပြီးနိုင်ရတယ်ပြီးလည်းရမရဆိုတာကျွန်တော်တို့မသိဘူးဒါပေမဲ့အဲ့ဒီလိုအခြေအနေမျိုးမှာ MRI ကနေပြီးတော့မှအဲလို့ရတဲ့မှာတင်တယ်အတင်တဲ့ခါကျတော့တစ်ဖက်ကတက်မတော်ဘက်ကအဲကောက်ွက်တယ်ကောက်ွက်တဲ့ခါကျတော့သူပြောတာကတော့ဒါလှုပ်ထွေးလို့မျိုးနဲ့မညီလို့လို့ပြောတယ်ဒါပေမဲ့ခက်တာက MRI ဘက်ကဒေါက်တာဇော်မီမောင်အဖြေပေးသလိုပဲဟိုပရမတ်ကြီးချွတ်တော်ကမှတင်တဲ့အခြေအနေလို့ကတော့ဘာဖြစ်လို့မကောက်ွက်ပဲနဲ့အခုမှကောက်ွက်တာလဲနောက်ပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့အခုဆိုရင်အပြင်းထန်ဆွဆွဲတာတွေရှိတယ်အဲ့တော့တကယ်တော့ဟိုဖွဲ့စည်းပုံအခြေခံဥပဒေအတိုင်းနဲ့ပြောရမယ်ဆိုရင်တက်မတော်ကတမလို့လက်ရှိခေါင်းဆောင်တွေပြောဆိုဝင်ရှိပြီးဒီကအဲ့ဒီစကားပြောခွင့်မရှိဘူးအဲ့ဒီစကားကိုပြောခွင့်ရှိတာကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးရပဲပြောခွင့်ရှိတယ်အဲ့တော့တမလို့ခေါင်းဆောင်တွေအနေနဲ့အမေရိကအလုပ်တဲ့ဟာဒီစစ်တော်ကလုပ်တဲ့ဟာဒီကဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့သူတို့ကဟိုယူဆတယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုတည်ရမယ်ဒါကဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ပါမယ်ဆိုတဲ့အဖွဲ့ကြီးကဒီလို့ကိုလို့လောက်ရလိမ့်မယ်လို့ပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့အဆုံးဖြတ်ကိုသူကနားထောင်ရမယ်ဒီတော့မှသာသူဟာဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်လာတယ်ကာကွယ်ဆောက်ရှောက်တယ်ဆိုတဲ့အဖွဲ့ကြီးဖြစ်မှာအခုကတော့အဲ့လိုမဟုတ်ဘဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြောမထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာပါတယ်ဆိုပြီးတော့မှပြောနေတာတွေဟာဖွဲ့စည်းပုံအခြေခံဥပဒေကိုမလိုက်နာတဲ့သဘောနဲ့ဆက်ရောက်နေတယ်လို့တော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တဲလီလိုက်အချိန်လဲစစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဥစီသူအောင်မြင့်နဲ့ကိုတီဟာသူကျေးဇူးအများကြီးတင်ပါတယ်တော်ရရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲလီလိုက်အစီအစဉ်ကိုတော့ဒီမှာပဲရန်လာခွင့်ပေးပါခင်ဗျာ
ကိုတာညူအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ဖြစ်ပါရဲ့ရှင်။ဖွေရီကထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။အခုအင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်းကပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဦးနဲ့ဒုတိယချင်းမြောက်ထိပ်သီးဆွေးဝဲကျင်းပဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗီယက်နမ်နိုင်ငံကိုမကြသေးခင်အချိန်ပိုင်းတွင်းကပဲရောက်သွားပြီဖြစ်ပါတယ်။သမ္မတထရမ့်ကိုလေးစိတ်မှဗီယက်နမ်ဆိုးရအရာရှိတဲ့အမေရိကန်ဗီယက်နမ်ဆိုင်ရာအမေရိကန်သမ္မတကြီးဒန်နီယယ်ခရစ်စတန်ဘရင့်တို့နဲ့အတူဝစ်ဆုံအဖြူဝစ်ဆင်ထားကြတဲ့ဂွန်ပြူတက်ဖွဲ့ကကြိုဆိုခဲ့ကြပါတယ်။ကောင်ဆောင်ဦးဟာဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာမနေ့ပြန်ဗုဒ္ဓနေ့မှာတွေ့ဆုံပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိမဲ့ရေးကိစ္စအပါအဝင်အကြောင်းအရာတော်တော်များများကိုဆွေးနွေးကြမှာပါ။မြောက်ကိုရီးယားကောင်ဆောင်ကွင်ဂျုံဦးကတော့တောင်ရကြခီးစင်ပါယထားနဲ့ဗီယက်နမ်နိုင်ငံကိုအင်္ဂါနေ့မနေ့အစောပိုင်းကရောက်လာခဲ့ပါတယ်။ဆွေးနွေးပွဲတွင်မြောက်ကိုရီးယားကောင်ဆောင်ပေးထားတဲ့ကတိအတိုင်းနျူကလ িয়ার လက်နက်ဖြတ်သိမ်းသဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတင်းနစ်လာနေကဝါရှင်တန် DC မြို့ကနေမထွက်ခွင်သမ္မတထရန့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်တုန်းကအိန္ဒိယနိုင်ငံကကက်ရှမီးဒေသအတွင်းစစ်သားအယောက်40သေစေခဲ့တဲ့အသေးခံကားဘုံးဖောက်ခွဲမှုမှာသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့တဲ့အစ္စလာမစ်စစ်သွေးကြောအဖွဲ့ရဲ့ပါကစ္စတန်နိုင်ငံအတွင်းကစခန်းကိုဒီကနေ့အာယုံမတက်ခင်မှာလေကြောင်းကနေဘုံးကျဲတက်ခတ်ခဲ့ကြောင်းအိန္ဒိယအစိုးရကပြောပါတယ်။တိုင်းပြည်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာဒဏ္ဍာရီတိဆောက်ရေးအတွက်အမျိုးသားအရေးပေါ်အခြေအနေကြေညာခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းနိုင်မယ့်ဥပဒေကြောင်းကိုအောက်လွှတ်တော်ကဒီကနေ့အင်္ဂါနေ့မှာမဲခွဲအတည်ပြုဖို့ရှိနေပါတယ်။အမေရိကန်နဲ့တရုတ်အကြကကုန်သွယ်ဆိုင်ရာသဘောတူညီချက်ကိုအပြည့်အသတ်နိုင်ရေးအတွက်နှစ်ဖက်ခေါင်းဆောင်တွေထိပ်သီးဆွေးနွေးပွဲကျင်းပကြမှာဖြစ်တာကြောင့်တရုတ်နဲ့အမေရိကန်အကြကကုန်သွယ်ဆိုင်ရာတင်မာမှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကိုရှောင်ရှားနိုင်တော့မှာဖြစ်ပါတယ်ခင်ဗျ။အ
င်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာပေးသွားတာပါ။ဒီညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ William Andrick ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလှိုင်းဒိုမီတာ25 32အပြင်လှိုင်းလက်မီတာ190လို့ကလည်းနားဆင်နိုင်ပါတယ်။ VOA တော်တာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင
This program has come to you from the Voice of America, Washington.